Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ် January 23ရက်တောက်ကြနေညပဲ VOA စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ line to meter 25 32 50 နဲ့ line လာမီတာ190တွေကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်ရှင်ကျွန်မခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
မင်္ဂလာပါကျွန်တော်ရန်တိုင်းမှာတောက်ကြညဘက်သတင်းတွေကိုကိုဝင်းမင်းနဲ့အတူချင်းညာပေးသွားမှာဖြစ်ပါတယ်။အမေရိကန်အတွက်ရုရှားနိုင်ငံဟာအဓိကချင်းချောက်မှုဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးဖြစ်ရာဒါခံရတဲ့ James Mattis ကပြောလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာမကြာခင်ဖြစ်လာမဲ့အစိုးရအပြောင်းလဲကနိုင်ငံသားဆက်ဆံရေးကိုထိခိုက်မှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီး John Kerry ကပြောလိုက်ပါတယ်။ကွာမာမြောက်ကိုရီးယားနိုင်ငံကဟာလူခွင့်ရေးချိုးဖောက်မှုအများဆုံးနိုင်ငံအစိုးဆုံးနိုင်ငံဖြစ်တယ်လို့ HRW လူခွင့်ရေးအဖွဲ့ကြီးကပြောလိုက်ပါတယ်ဒီလိုထိတ်တန့်ရောက်ဒေသတွေနဲ့နိုင်ငံကသတင်းတွေကိုအခုညပိုင်းမှာနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
အခုညနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့18မြန်ဆောင်1မတရားအသစ်နဲ့ဆက်သွယ်မှုပုံမှန်နဲ့ဖမ်းဆီးခံရသူတောင်သားတက်မတော်မြောက်ပိုင်းတာဝန်ခံကိုဒီကနေ့ရုံးထုတ်ခဲ့တဲ့အခြေအနေနဲ့အတူမြန်မာနိုင်ငံဆိုင်ရာကုလလူခွင့်ရေးအထူးကိုယ်စားလှယ်ကမြန်မာအမျိုးသားရေးလူခွင့်ရေးကော်မရှင်ကိုဘယ်လိုအကြံပေးခဲ့ပါလဲကော်မရှင်ဥက္ကဋ္ဌရဲ့ပြောကြားချက်နဲ့အတူနားဆင်ရပါမယ်။တခါမလေးရှားနိုင်ငံမှာအသက်ခံခဲ့ရတဲ့မြန်မာအလို့သမား၅ဦးအမှုနဲ့ဆက်ဆက်ပြီးမြန်မာနိုင်ငံသားတချို့အပါအဝင်မလေးရှားတွေကိုလည်းဖမ်းဆီးစစ်ဆေးနေပါတယ်။နိုင်ငံတကာသတင်းလွှာမှာတော့သမသာသစ်လက်ထက်ရုရှားနဲ့အမေရိကန်ဆက်ဆံရေးကောင်းလာပါနိုင်ပါမလားဆိုတဲ့အကြောင်းတွေကိုလည်းပြောပြပေးသွားမှာပါ။ဒီလိုသတင်းဆောင်ပါနဲ့ဆက်သွယ်မေးမြန်းချက်တွေမထုတ်လွှင့်ခင်အခုရင်ဆုံးတောက်ကြနေညပိုင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ကိုဝင်းမင်းတို့ကကြေညာပေးပါမယ်ရှင်။
ရွေးကောက်ခံသမ္မတဒေါနယ်ထရမ့်ကိုဘေးယူလုပ်ဖို့ကြိုးစားတဲ့အနေနဲ့ရုရှားကအချက်လက်တွေစုဆောင်းခဲ့တယ်ဆိုတဲ့စာရန်အထောက်ထားကိုထောက်လှမ်းရေးအဖွဲ့ကဖန်တီးခဲ့တာမဟုတ်ဘူးလို့အမျိုးသားထောက်လှမ်းရေးအဖွဲ့ညင်ကြားရေးမှူး James Clapper ကမစ္စတာထရမ့်ကိုပြောကြားခဲ့ပါတယ်ဒီသတင်းမှာစောပိုင်းက BuzzFeed Online သတင်းစာမှာဒီသတင်းအချက်လက်စုဆောင်းတာတွေကိုဖော်ပြခဲ့တာဖြစ်ပြီးဒီထဲမှာထရမ့်မော်စကိုကိုသွားလေတုန်းကအထင်သေးစရာအပြုအမူတွေနဲ့အတူရုရှားဆိုရကထရမ့်ကိုနှစ်ပေါင်းများစွာပံ့ပိုးအကူအညီပေးမှုတွေနဲ့မွေးထားခဲ့တယ်လို့စွပ်စွဲထားတာတွေပေါ်ပါတယ်ထောက်လှမ်းရေးအဖွဲ့ကဒီအချက်လက်တွေနဲ့ပတ်သက်ပြီးတော့ယုံကြည်ရမှုရှိမရှိအကဲဖြတ်တာတွေမလုပ်ခဲ့ဘူးလို့ရွေးကောက်ခံသမ္မတကိုပြောကြားခဲ့တဲ့အပြင်ဒီချက်လက်တွေဟာထောက်လှမ်းရေးရက်ကွက်ကနေမီဒီယာကိုပေါက်ကြားခဲ့တယ်လို့သူမယုံကြည်ကြောင်းလဲမစ္စတာထရမ့်ကိုအလေးထားပြောကြားခဲ့တယ်လို့မစ္စတာကလပ်ပါရဲ့ဗုဒ္ဓဟူးနေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်မူဝါဒချမှတ်သူတွေအနေနဲ့နိုင်ငံတော်လုံခြုံရေးကိုတည်ရောက်မှုရှိနိုင်တဲ့ကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ပြည့်ပြည့်စုံစုံကြေကြေပြန့်ပြန့်တည်အောင်လုပ်ပေးရမှာကသူ့ရဲ့တာဝန်တွေတဲကတရားဖြစ်တယ်လို့လဲမစ္စတာကလပ်ပါကပြောပါတယ်မစ္စတာထရမ့်ကတော့လှုပ်ကြံထားတဲ့သတင်းမှားကိုတရားမဝင်ဖြန့်ဖြူးခဲ့တာအတွက်ကလပ်ပါကရှုံးချခဲ့တယ်လို့သူ့ရဲ့ Twitter စာမျက်နှာမှာရေးပါတယ်လုံးကြံထားတဲ့မဟုတ်မှန်တဲ့အချက်တွေမျိုးတိတ်ကိုစိုးရတယ်လို့လည်းဆိုပါတယ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်နောက်ခဲ့တယ်ဆိုတဲ့ဆွဆွချက်တွေနဲ့ပတ်သက်ပြီးတော့ရှုပ်ဝက်အချက်လက်တွေတောက်ကြနေနောင်ပိုင်းကထရမ့်ကိုအစင်းခံချိန်မှာစာမျက်နှာနှစ်မျက်နှာပါဒီအတီမပြုတ်နိုင်တဲ့သတင်းအနစ်ချုပ်ကိုပေးခဲ့တာပါသမ္မတဘရက်အိုဘားမားကိုတော့ကြာသာပြီးခဲ့တဲ့ကြာသာပြီးနေ့အစင်းခံချိန်ကလည်းအလားတူအချက်လက်တွေကိုပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
အရေးကောက်ခံအမေရိကန်သမ္မတဒေါ်နယ်ထရမ့်ရွေးချယ်ထားတဲ့ကာကွယ်ဝင်ကြီးအနေနဲ့အထက်လွှတ်တော်အတည်ပြုကြားနာပွဲမှာရုရှားကိုပြင်းပြင်းထန်ထန်ဝေဖန်တိုက်ခတ်လိုက်ပါတယ်မစ္စတာထရမ့်အနေနဲ့ရုရှားဘော်ပျော့ပျော့ပြောင်ပြောင်ဆက်ဆံလာခဲ့ပေမဲ့သူ့ကာကွယ်ရေးဝန်ကြီးအဖြစ်အဆိုပြုခံထားရတဲ့အငြိမ်းစားဗိုလ်ချုပ်ကြီး James Mattis ကတော့ရုရှားဟာအဓိကအခြေခံချင်းချောက်မှုကြီးဖြစ်တယ်လို့သုံးထုတ်ပြီးအထက်လွှတ်တော်လက်နက်ကိုင်တပ်များကော်မတီမှမနေ့ကခက်ချမ်းချမ်းပြောချလိုက်ပါတယ်ဗိုလ်ချုပ်ကြီးဟောင်း Mattis ကဆက်ပြီးအမေရိကန်အနေနဲ့ရုရှားနဲ့အပြုသဘောဆက်ဆံဖို့နှစ်တွေချီကြိုးစားလာခဲ့ပေမဲ့မဆိုးသလောက်ပဲအောင်မြင်မှုရခဲ့တယ်လို့ပြောင်းဖွင့်ချလိုက်ပါတယ်Mr. Mattis ကရုရှားနဲ့ပူးပေါင်းဆောင်ရွက်နိုင်တဲ့ကဏ္ဍတွေပိုပိုနည်းလာပြီးထိတ်တဲ့ရင်ဆိုင်တွေ့ရမယ့်ကဏ္ဍတွေပိုပိုများလာနေတယ်လို့ခက်ပြက်ပြက်ပြောချလိုက်ပါတယ်။ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်က NATO စစ်မဟာမိတ်အဖွဲ့ကြီးဟာခေနောက်ကျနေပြီးအကုန်ကျများစေတယ်လို့အဖြတ်သဘောပြောခဲ့တာကိုဆန့်ကျင်ပြီးသူရွေးထားတဲ့ဒီကာကွယ်ရေးဝန်ကြီးကတော့ဒီ NATO ဥရောပစစ်မဟာမိတ်အဖွဲ့ကြီးကိုရုရှားကဖြိုခွဲဖို့ကြိုးပမ်းလာတာကိုအရင်ထက်တောင်ပိုထောက်ပံ့ကူညီသွားရမယ်လို့ဆက်ပြောခဲ့ပါတယ်။အာရှပစိဖိတ်ဒေသအတွက်လည်းမြောက်ကိုရီးယားရဲ့နျူကလ ియర్ အန်ဒီယားထိန်းချုပ်ရင်းနဲ့တောင်တရုတ်ပင်လယ်တွင်လွတ်လပ်စွာကုန်သွယ်ရေးတွေဟာအမေရိကန်လုံခြုံရေးမဟာဗျူဟာမှာအရေးပါတယ်လို့ဗိုလ်ချုပ်ကြီးအောက်မက်ဒစ်ကဆက်ပြောခဲ့ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုတဲကိုပြည်ဝင်ခွင့်ဗီဇာမပါဘဲနဲ့ဝင်ရောက်လာတဲ့ကျူဘာနိုင်ငံသားတွေကိုလက်ခံထားတဲ့မူဝါဒကိုအဆုံးသတ်လိုက်ပြီးဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကကြာသပတေးနေ့ကပြောကြားလိုက်ပါတယ်20ကြာခဲ့ပြီဖြစ်တဲ့ဒီမူဝါဒကဒီကနေ့ခေတ်နဲ့မတူညီတဲ့ခေတ်အတွက်ရေးဆွဲခဲ့တာဖြစ်တယ်လို့သမ္မတအိုဘားမားကသူ့ရဲ့ကြေညာချက်ထဲမှာပြောထားပါတယ်ဒီလိုလှုပ်လှဲ့ခြင်းအပြင်ကျူဘာနိုင်ငံကရှေ့ပြောင်းချေချသူတွေ ကိုတခြားနိုင်ငံတွေကနေရှုပြောင်းအခြေချသူတွေနဲ့အတူတူဆက်ဆံတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုရဲ့ဥရီနဲ့အညီကျူးပါနိုင်ငံသားတွေကိုလည်းတခြားနိုင်ငံတွေကရှေ့ပြောင်းအခြေချလာသူတွေလိုပဲသူတို့အနေနဲ့ဆက်ပြီးတော့ကြိုးစားသွားမှာဖြစ်တယ်လို့သမ္မတဥပမာကပြောပါတယ်ကုလလုံးလိုက်တာကကျူးပါနိုင်ငံနဲ့ဆက်ဆံရေးပုံမှန်ပြန်ဖြစ်အောင်လုပ်တဲ့နေရာမှာအရေးပါတဲ့ခြေလှမ်းဖြစ်တယ်လို့လည်းသမ္မတဥပမာကပြောပါတယ်အမေရိကန်ကမ်းခြေဆောင်တပ်တွေကပင်လယ်ထဲမှာမိတဲ့သူတွေကိုကျူးပါကပြန်လက်ခံခဲ့တယ်လို့ပဲအမေရိကန်နိုင်ငံကိုခွင့်ပြုချက်မရှိဘဲဝင်ရောက်လာတဲ့ကျူးပါနိုင်ငံသားတွေကိုကျူးပါဘက်ကပြန်လက်ခံဖို့သဘောတူခဲ့တယ်လို့သမ္မတဥပမာကပြောပါတယ်ခင်ဗျာ
ซีเรียမြို့တော်နာကလေတဲ့အခြေစိုက်စခန်းတစ်ခုကိုအစ္စရေးကမစ်ဆိုင်းဒုံးကျည်နဲ့ပစ်ခတ်ခဲ့တယ်လို့ซีเรียကြီးတက်ကဒီနေ့ထုတ်ပြောလိုက်ပါတယ်။ဒမက်စကန်မြို့တော်နာကဒီစခန်းကိုအခုလိုတိုက်ခတ်ခဲ့တာကြောင့်ပေါက်ကွဲမှုကြီးတွေဇက်တိုက်ဖြစ်သွားခဲ့တယ်လို့လည်းซีเรียဆိုရတက်ကဆက်ပြောခဲ့ပါတယ်။ဒါကြောင့်အစ္စရေးရဲ့အခုလိုပေါ်တင်တိုက်ခိုက်လာမှုကိုပြန်တုံ့ပြန်သွားမယ်လို့ซีเรียဘက်ကသတိပေးလိုက်ပါတယ်။ဒါအပြင်အကြမ်းဖက်ဝါဒကိုဆန့်ကျင်ပြီးဆက်လက်တိုက်ခိုက်သွားမှာဖြစ်တယ်လို့လည်းซีเรียဘက်ကထုတ်ပြောလာပါတယ်။ซีเรียနိုင်ငံပိုင်သတင်းမီဒီယာကလည်းဒီတိုက်ခိုက်မှုကိုအစ္စရေးနိုင်ငံမြောက်ပိုင်းTiberius ကန်ကြီးအနီးနားကနေလုခဲ့တာဖြစ်တယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်။ Syria တပ်တွေအနေနဲ့ Damascus မြို့တော်စင်ကြေဘုံရက်ကသဘုံတွေကိုထိန်းချုပ်ထားတဲ့နယ်မြေတွေထဲကို Rocket ဒုံးကျည်တွေပစ်ခတ်ရမှာဒီလေတဲ့အခြေစိုက်စခန်းကိုအသုံးပြုလာခဲ့တာဖြစ်ပါတယ်ခင်ဗျာ
။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1.39 GHz ไลโดมีตา25กิโลเฮิร์ตซ์1196 5ไลโดมีตา32กิโลเฮิร์ตซ์931 5ไลโดมีตา57กิโลเฮิร์ตซ์988 5เนี่ยสนีเนี่ยตะนิงกรีนี่တွေမှာไลเลมีตา190กิโลเฮิร์ตซ์1905တို့ကနေလဲထုံလွှင့်ပေးနေပါတယ်ရှင
်ဒီကနေတောက်ကြနေညာဘတ်ဒေတာတွင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာမကြခင်ဖြစ်လာမဲ့အစိုးရအပြောင်းလဲကနိုင်ငံခြားဆက်ဆံရေးကိုထိခိုက်မှာမဟုတ်ဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကဗီယက်နမ်နိုင်ငံဟိုချီမင်းတက္ကသိုလ်မှာဒီကနေ့ပြောကြားလိုက်ပါတယ်။ခေါင်းဆောင်မှုအပြောင်းလဲကြောင့်ပြောင်းလဲမသွားနိုင်တဲ့စံတန်ဘိုးတွေနိုင်ငံခြားမှာရှိတယ်လို့လည်းဝန်ကြီးကယ်ရီကပြောပါတယ်။နိုင်ငံခြားချစ်ခင်ယဉ်ညီမှုကလူပုဂ္ဂိုလ်တဦးတယောက်ဒါမှမဟုတ်သမ္မတတဦးတယောက်ဒါမှမဟုတ်ပါတီတစ်ခုပေါ်မှာမူတည်တာမဟုတ်ပါဘူး။နိုင်ငံခြားမှာတူရှိနေတဲ့အကျိုးစီးပွားတွေနဲ့အနာဂတ်အတွက်သဘောတူထားတဲ့အရာတွေပေါ်မှာအမြင့်တွယ်တည်ရှိလာခဲ့တာဖြစ်တယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။အမေရိကန်ရွေးကောက်ခံသမ္မတဒေါနယ်ထရမ့်ရှေ့သတင်းပတ်သမ္မတတာဝန်စတင်ထမ်းဆောင်တဲ့အချိန်ကြာရင်ဒေါနယ်ထရမ့်ကပစိဖိတ်ရဲဝန်ကုံသွယ်ဘက်နိုင်ငံများသဘောတူညီမှုအပေါ်မှာဆန့်ကျင်လာကြောင်းဒီသဘောတူညီချက်ပြက်ကောင်းပြက်နိုင်တယ်ဆိုတာကိုဝန်ကြီးကယ်ရီကအတိအမှတ်ပြုပြောကြားသွားပါတယ်။ဒါပေမဲ့အလုတ်ကိုင်းတွေဆုံးရှုံးတာဟာကုံသွယ်ရေးသဘောတူညီချက်ကြောင့်မဟုတ်ဘဲနှီးပညာတိုးတက်လာမှုတွေကြောင့်ဖြစ်တယ်လို့သူကပြောပါတယ်။ဒါပြင်တောင်တရုတ်ပင်လယ်အတွင်းမှာမကြာသေးခင်ကဖြစ်ပွားခဲ့တဲ့တင်းမာမှုတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာနိုင်ငံချင်းစီကသူပိုင်ကိုပိုင်ပြောနေတဲ့နေမီပိုင်ဆိုင်မှုတွေနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုအနေနဲ့ဘယ်ဘက်ကမှယက်တီမှာမဟုတ်ကြောင်းဒါပေမဲ့ဒီမှာပါဝင်ပတ်သက်နေတဲ့နိုင်ငံတွေအားလုံးအနေနဲ့ရန်စားတဲ့လုပ်ရက်တွေကိုမလုပ်ကြဖို့ဝန်ကြီးကယ်ရီကပြောကြားလိုက်ပါတယ်။တရုတ်ဗီယက်နမ်ပါဝင်နိုင်ငံ6နိုင်ငံကတောင်တရုတ်ပင်လယ်အတွင်းမှာနေမီပိုင်ဆိုင်မှုအငြင်းပွားနေတာဖြစ်ပါတယ်ခင်ဗျာ
။ Human Rights Watch နိုင်ငံတကာလူ့ခွင့်ဆောင်ကြီးအဖွဲ့ကြီးကကမ္ဘာပေါ်မှာလူ့ခွင့်အချို့ဖောက်ဆုံးကမြောက်ကိုရီးယားနိုင်ငံဖြစ်ပြီးအရှိတောင်အရှမှာတော့ထိုင်းဖိလစ်ပိုင်နဲ့ကမ္ဘောဒီးယားတို့ကအဆိုးဆုံးဖြစ်တယ်လို့ဆိုလိုက်ပါတယ်။ HRW လို့လည်းအတူကခေါ်တဲ့ဒီလူခွင့်အဖွဲ့ကြီးကကမ္ဘာလုံးဆိုင်ရာနှစ်စဉ်အစည်းအဝေးစာကိုမနေ့ကဝါရှင်တန်မှာထုတ်ပြန်ရမှာအခုလိုသတ်မှတ်လိုက်တာဖြစ်ပြီးမြန်မာနိုင်ငံမှာလည်းပြင်းထန်တဲ့လူခွင့်ချုပ်ဖောက်မှုတွေဆက်ရှိနေတယ်လို့ဆိုပါတယ်။မြောက်ကိုရီးယားရဲ့အဆိုးဝါးဆုံးကျူးလွန်မှုတွေထဲမှာနိုင်ငံရေးဆိုင်ရာအချင်းထောင်ကွန်ရက်တွေထဲနိုင်ငံရေးအချင်းသား8000ကနေ32000အထိကိုသူတို့မိသားစုတွေပါဆွဲထည့်ပြီးဖမ်းဆီးထိန်းသိမ်းထားတာအပြင်နှိပ်စက်ညှဉ်းပန်းမှုကျွံပြုတ်ခိုင်းစေမှုမတရားအလုပ်ကြမ်းခိုင်းမှုနဲ့အာဓမ္မပြုကျင့်မှုနဲ့လူသတ်မှုတွေတွင်းတွင်းကြဲကြဲနဲ့အစီအစဉ်တကျဖြစ်နေတယ်လို့အစိုးရခန်းစာကဖော်ပြထားပါတယ်။အရှိတောင်အရှမှာတော့ဖိနှိပ်တဲ့အစိုးရတွေဟာအင်တာနက်သတင်းတွေကိုချိန်ချောက်မှုအဖြစ်ယူဆပြီးအပြစ်ပေးလာတာသတင်းမီဒီယာတွေပေါ်စင်စါထိန်းချုပ်တာလွတ်လပ်စွာပြောဆိုခွင့်တွေကိုပိတ်ပင်လာတာတွေကိုအဓိကထောက်ပြထားပါတယ်။ဒီအထက်မှာထိုင်းနိုင်ငံမှာဆိုရင်2014ခုနှစ်မှာအာဏာသိမ်းခဲ့တဲ့စစ်အစိုးရကဒီမိုကရေစီပြန်လည်ဖော်ဆောင်ရေးမလုပ်ဘဲဖိနှိပ်မှုတွေပဲပိုတိုးလုပ်လာတဲ့ဒီမိုကရေစီလူခွင့်ရဲ့ဘရင်နန်းတော်နဲ့အစိုးရဆွန့်ဆောင်မှုတွေအကြောင်းလွတ်လပ်စွာပြောဆိုမှုတွေအပေါ်စင်စါတီးဖြတ်တာမတရားဖမ်းဆီးတာနဲ့နိုင်ငံရေးလှုပ်ရှားမှုတွေကိုပိတ်ပင်တာတွေရှိလာနေတယ်လို့ထောက်ပြထားပါတယ်။ဒါအပြင်ဖိလစ်ပိုင်နိုင်ငံမှာလည်းဒီမိုကရေစီရွေးကောက်ပွဲနဲ့တက်လာတဲ့ရပ်သားသမ္မတရိုဘတ်တိုဒူတာတေကလည်းမွေးရစေးတိုက်ဖြတ်ရေးလုပ်ရမှာတန်တရားရှိထားသူတွေကိုတရားမဝင်တပ်ဖြတ်မှုတွေအများကြီးဖြစ်လာတယ်။လူခွင့်ရဲ့လုံးဝကြီးမဆိုင်ပဲလုပ်နေတာကြောင့်မွေးရစေးဖြန့်မြူးသူနဲ့တုံးဆွဲသူပေါင်းတန်တရားရှိထားသူ2000ခုချိန်ထိအသက်ခံခဲ့ရတယ်လို့ဆိုပါတယ်။ကမ္ဘောဒီးယားနိုင်ငံမှာဆိုရင်လည်း နိုင်ငံရေးသုံးသပ်သူကင်မလီကိုတက်ဖြစ်ခဲ့တာကြောင့်2018နိုင်ငံတော်အဆင့်နဲ့ဒေသအဆင့်ရွေးကောက်ပွဲမတိုင်ခင်မှာနိုင်ငံရေးနဲ့လူခွင့်ရေးလှူရှားမှုတွေနဲ့တိုက်ခန့်ပါတီဝင်တွေတက်ကြွလှူရှားသူတွေသုံးသပ်သူပညာရှင်တွေနဲ့မြေသိမ်းဆီးမှုဆန့်ကျင်တိုက်ပွဲဝင်သူတွေအတွက်စိုးရိမ်မှုတွေပိုများလာစေတယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာလည်းအထင်းသိမ်းကင်းမဲ့ပြီးစနစ်တကျပြင်ဆင်ထားတဲ့လူခွင့်ရေးချုပ်ဖောက်မှုတွေဆက်ဖြစ်နေရမှာအထူးသဖြင့်တော့မွတ်စလင်လူနည်းစုတွေအဆိုးဝါးဆုံးခံစားနေရတယ်လို့ထောက်ပြထားပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကရိုင်ဂျာတသန်းကျော်ကပြစ်မှတ်ထားခံနေရပြီးအောက်တိုဘာ9ရက်အစိုးရကိုတိုက်ခတ်ခဲ့မှုနောက်ပိုင်းနယ်မြေရှင်းလင်းမှာရိုင်ဂျာ6500ဟာနှိမ့်ဆက်မှုတွေကိုမခံနိုင်တော့ဘဲဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ရတယ်လို့ဆိုပါတယ်ခင်ဗျာ
ဟောင်ကောင်အုပ်ချုပ်ရေးမှုနေရာအတွက်ရွေးကောက်ပွဲကျင်းပဖို့နီးလာချိန်မှာပဲဟောင်ကောင်ရဲ့နိုင်ငံရေးအခြေအနေတွေဟာအငင်းပွားစရာအခြေအနေတွေနဲ့ပိုပြီးတော့ရှုပ်ထွေးလာနေပါတယ်။ယင်းကဟောင်ကောင်မှာဒုတိယရာထူးအကြီးဆုံးတာဝန်ထမ်းဆောင်ခဲ့တဲ့သူကိုလက်ပေးလက်ယူမှုနဲ့ဖမ်းဆီးလိုက်တဲ့ချိန်မှာပဲဟောင်ကောင်အုပ်ချုပ်ရေးမှုဟောင်ဒေါ်နယ်ဆန်းကိုလည်းအောက်ဒီလိုက်ဆောင်မှုစွဲချက်တွေနဲ့တရားစွဲဆိုခဲ့ပါတယ်။ဒါပေမဲ့သူ့ပေါ်မှာအောက်ဒီလိုက်ဆောင်မှုနဲ့ဆွဲဆိုထားတာတွေကိုတော့ဒေါ်နယ်ဆန်းကအပြစ်မရှိဘူးဆိုပြီးတော့ဒီကနေ့တရားရုံးမှာထွက်ဆိုသွားခဲ့ပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှုရွေးကောက်ပွဲကိုတော့လာမယ့်မတ်လမှာကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ။
အိန္ဒိယနိုင်ငံမှာငွေစက်ကူတချို့ကိုပြန်လည်ရုပ်သိမ်းလိုက်ပြီးတဲ့နောက်အိန္ဒိယနိုင်ငံစီးပွားရေးကြီးထွားမှုနှုန်းဟာထိခိုက်နိုင်ပွဲရှိတယ်လို့ကမ္ဘာ့ဘဏ်ကထုတ်ပြောလိုက်ပါတယ်။ဒါပေမဲ့အိန္ဒိယနိုင်ငံအနေနဲ့စီးပွားရေးအကျဘက်ကိုခေတ္တခဏသာရင်ဆိုင်ရမှာဖြစ်ပြီးကမ္ဘာပေါ်မှာစီးပွားရေးကြီးထွားမှုနှုန်းအမြန်ဆုံးဖြစ်တဲ့အိန္ဒိယနိုင်ငံနဲ့အမြန်ဆုံးပြန်ပြီးဥမော်လာမှာဖြစ်တယ်လို့ဆိုပါတယ်။အိန္ဒိယနိုင်ငံဟာကမ္ဘာပေါ်မှာဒီဂျစ်တယ်နည်းပညာအထွန်းကားဆုံးနိုင်ငံတစ်ခုဖြစ်လာလိမ့်မယ်လို့ဝန်ကြီးချုပ်နရန္ဒရာမိုဒီကပြောဆိုထားပြီးပြည်ပရင်းနှီးမြှုပ်နှံသူတွေကိုဆွဲဆောင်ဖို့ကြိုးပမ်းနေချိန်မှာပဲအခုလိုခံမှန်းချက်တွေထွက်ပေါ်လာတာပါ။မတ်လ9ရက်နေ့မှာကုန်ဆုံးမဲ့ပန္နာနှစ်မှာအိန္ဒိယရဲ့စီးပွားရေးဖွံ့ဖြိုးမှုဟာ 9.6 ရာခိုင်နှုန်းရှိမယ်လို့အစောပိုင်းကခန့်မှန်းထားပေမဲ့လည်းဒီသတင်းပတ်သက်ထုတ်ပြန်လိုက်တဲ့ကမ္ဘာ့ဘဏ်ရဲ့အစီရင်ခံစာမှာတော့ 9 ရာခိုင်နှုန်းကိုလျှော့ချခန့်မှန်းခဲ့ပါတယ်။အခွန်ရှောင်သူတွေကိုဖော်ထုတ်နိုင်မှုရည်ရွယ်ပြီးအိန္ဒိယနိုင်ငံမှာသုံးဆွဲလက်ပတ်နေတဲ့ငွေကြေးပမာဏရဲ့86ရာခိုင်နှုန်းနီးပါးကိုအစိုးရကပြန်လည်ရုပ်သိမ်းခဲ့တဲ့အစီအစဉ်ကြောင့်တိုးတက်မှုနှုန်းနဲ့ငယ်လျော့သွားတာလို့လည်းကမ္ဘာ့ဘဏ်ကပြောပါတယ်။ကမ္ဘာ့ဘဏ်ရဲ့ခန့်မှန်းချက်ဟာ 3.5 ရာခိုင်နှုန်းလောက်တိုးတက်မှုလျော့နေလိမ့်မယ်လို့အိန္ဒိယဆိုရဲခန့်မှန်းချက်နဲ့လည်းကန့်ညင်နေပါတယ်ခင်ဗျာ။
2019ခုနှစ်ဇန်နဝါရီလ23ရက်တောက်ကြနေ့ညပိုင်းနောက်ဆုံးရထားတဲ့ဒေတာတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ကိုဝင်းမင်းတို့ကြီးညာပေးသွားတာပါအခုသတင်းဆောင်ပါတွေစတိုက်ထုတ်လွှင့်ပေးသွားပါမယ်ရှင်ရုရှားနိုင်ငံနဲ့ဆက်ဆံရေးကိုအတိတ်ကပြန်ဆလို့မရနိုင်တယ်လို့အမေရိကန်ပြည်ထောင်စုကဒီမိုကရက်တစ်ပါတီကွန်ပျူတာတွေကိုဖောက်ထွင်းမှုဟာရုရှားရဲ့လက်ချက်လို့အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့ပြောဆိုမှုတွေကိုကြည့်မယ်ဆိုရင်အမေရိကန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ကြားဆက်ဆံရေးကောင်းလာဖို့မသေးကြဘူးလို့ဥရောပအခက်ခတ်တွေခန့်မှန်းနေကြပါတယ်။တစ်ချိန်တည်းမှာပဲလန်ဒန်အခြေစိုက်ဗြိတိရှ်ထောက်လှမ်းရေးဟောင်းတယောက်ကစုံစမ်းပြုစုခဲ့တဲ့အခြေတင်ဖြစ်စရာထောက်လှမ်းရေးသတင်းတွေမှန်ကန်မှုရှိမရှိဆိုတာနဲ့ပတ်သက်တဲ့မိဂွန်းတွေလည်းအကြီးအကျယ်ပေါ်ထွက်လာနေပါတယ် VOA ဥရောပသတင်းတောက်လူးဝစ်ရမာရက်စ်ပေးပို့ထားတဲ့သတင်းလွှာကိုမတ်ဤတန်စင်ကပြောပြပါမယ်ရှင
်လန်ဒန်မြို့မှာတနေ့တခြားကြီးထွားလာနေတဲ့ပုဂ္ဂလိကထောက်လှမ်းရေးလုပ်ငန်းတွေတဲ့ကတစ်ခုဖြစ်တဲ့ Office Business Intelligence ဟာနောက်တက်မဲ့ American သမရရဲ့ပုံရိပ်ကိုထိခိုက်စေမဲ့အချက်လက်တွေနဲ့ပတ်သက်တဲ့ဒီစီးရင်ခန်းစာကိုပြုစုခဲ့တဲ့ကုမ္ပဏီတစ်ခုဖြစ်တယ်လို့သတင်းတွေကဖော်ပြကြပါတယ်ယူကောက်ခံသမ္မတဒေါ်နယ်ထရမ့်ကတော့ရုရှားနဲ့ပူးပေါင်းကြံစည်တာမျိုးမရှိတဲ့အကြောင်းကိုယူကောက်ပွဲနောက်ပိုင်းပထမဆုံးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ
There's no reset button.
တကယ်ပြန်ဆလို့ရတဲ့ခလုတ်လည်းမရှိပါဘူ
း
အဆင်ပြေတာနဲ့မပြေတာနှစ်မျိုးပဲရှိပါတယ်အဆင်ပြေမယ်လို့တော့မျှော်လင့်တယ်မပြေတာမျိုးလည်းဖြစ်နိုင်ပါတယ
်ထရမ့်ပြောပုံအရအမေရိကန်ခေါင်းဆောင်တင်တဲ့ရုရှားတို့ကြားဆက်ဆံရေးကောင်းလာမယ့်အလားလာနေတယ်လို့လည်းHenry Jackson Society အဖွဲ့က Alan Mendoza တို့လိုသုံးသပ်သူတွေကမြင်ကြပါတယ
်။ I'm a much tougher enemy than anyone else. If you get on my back.
စင်ပြောင်ဆက်ဆံရင်ဆက်ဆံမဟုတ်ရင်တော့တခြားရံပတ်တွေလိုမဟုတ်ပဲသူကပူကျန်းတယ်ဆိုတာမျိုးပူတင်ပေါ်ချင်းချောက်ရလဲရောက်နေပါတယ်။အစတုန်းကတော့ပူတင်ပေါ်ချူချူသွားသွားပြောတာတွေကြားခဲ့ရသလိုရုရှားဆိုရကလည်းကြိုးစားပါတယ်။ဒါပေမဲ့ဒီနေ့အချိန်မှာမြင်ရတာကတော့ပုံစံတစ်မျိုးဖြစ်နေပြီလို့ထင်ပါတယ်
။ရုရှားနိုင်ငံသားရဲ့ကောင်စီက Ilya Kravchenko ကတော့ရုရှားဆိုရအနေနဲ့ချီနီကိုသဘောပေါက်ဖို့လူနေပြီလို့ပြောပါတ
ယ်။ Russia used to say about Russia and
how Trump Russia ပေါ်ထားခဲ့တဲ့အမြင် Russia နဲ့ဆက်ဆံရေးနဲ့ Russia ပေါ်ပြောခဲ့တာတွေဟာအခုပြောင်းလဲလာနေတာကိုပြသနေပါတယ်။ Russia ဘက်ကအထူးသဖြင့်သမ္မတပူတင်ကဒါကိုနားလည်ပုံမရပါဘူး။အင်မီရောမှာတာဝန်ယူတော့မဲ့ Trump ကသူတို့မိတ်ဆွေဆိုပြီးယုံနေတော့မှာပဲ။
လန်ဒန်ချီဆိုင် Office ထောက်လှမ်းရေးလုပ်ငန်းကစီဆောင်ထားတဲ့အချက်လက်တွေနဲ့အစီရင်ခံစာမှာပါတဲ့ဆွဆွဲချက်တွေကိုတော့ ကဲခတ်တွေနဲ့နိုင်ငံတကာထောက်လိုင်းအတိုင်းအဝန်းကတန်တရားနဲ့မြင်တာတွေရှိတယ်လို့လဲ Henry Jackson Society ကမန်ဒိုဇာကပြောပါတယ
် Most people don't believe them to be true. I mean there's a lot of inaccuracies has
been ပြောတာကမှန်တယ်လို့မျိုးကြီးကြပါဘူးတိတိကျကျမရှိတဲ့အချက်တွေကိုထောက်ပြတာတွေလည်းအများကြီးရှိပါတယ်ဒီအခြေအနေက Trump နဲ့ထောက်လိုင်းရေးအတိုင်းအဝန်းကြားဆက်ဆံရေးတဘာဝကိုပြသရာရောက်တယ်လို့ပဲယူဆပါတယ်
ဒါကြောင့်လေအမေရိကန်ကောင်ဆောင်တဲ့ထောက်လိုင်းအတိုင်းဝန်ကြားသဘောထားကွဲလွဲမှုတွေကိုတော့ရုရှားသမ္မတပူတင်ကစောင့်ကြည့်နေမှာထေချာတလို့ရှိတယ်လို့လည်းသုံးသပ်သူတွေကယူဆကြပါတယ်ရှင
်။သောရရှင်များရှင်။တိုင်းသားဒေသတွေအပါအဝင်မြန်မာနိုင်ငံတဝန်းကလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့နိုင်ငံတကာအတိုင်းဝန်အနေနဲ့သတိထားစောင့်ကြည့်ဖို့ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကမြန်မာနိုင်ငံခီးစင်မတိုင်ခင်မှာပဲတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေဟာနိုင်ငံတကာကအာရုံစိုက်ဖို့လိုအပ်တဲ့အခြေအနေအထိရောက်နေပါပြီလား။ဘယ်နေရာတွေမှာလူခွင့်ရေးမှတ်တမ်းတွေတိုးတက်အောင်လုပ်ဖို့လိုနေသလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာပါ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုက်စစ်စင်ကကြိုဆိုပါရစေ
။စနေညဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလဲဖို့ထပ်မံဖိတ်ခေါ်ပြစေရှင်။မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ် Miss Jan Hilia ဒီကနေ့မြန်မာအမျိုးသားလူခွင့်ရေးကော်မရှင်အဖွဲ့နဲ့တွေ့ဆုံခဲ့သလိုအင်းစိန်ထောင်ကိုလည်းတွားရောက်လေ့လာခဲ့ပါတယ်။ညနေပိုင်းမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းကိုခရီးဆက်ဖို့ရှိပါတယ်။ကုလအထုကိုယ်စားလှယ်ရဲ့မြန်မာနိုင်ငံကို၅ချိန်မြောက်ခရီးစဉ်အတွင်းကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာတိုက်ပွဲတွေပြင်းထန်နေပြီးရခိုင်ပြည်နယ်ဘက်မှာလည်းလူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့ဆိုတော့ဆွတ်ဆွဲမှုတွေလည်းရှိနေပေမဲ့သူရဲမတ်အစီရင်ခံစာမှာမြေပြင်အနေအထားကိုပဂရိတိုင်းရေးသားနိုင်လိမ့်မယ်လို့မျှော်လင့်မိတဲ့အကြောင်းမြန်မာအမျိုးသားလူခွင့်ရေးကော်မရှင်ဥက္ကဋ္ဌကပြောပါတယ်။အပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြမှာပါရှင
်။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေတွေကို၅ချိန်မြောက်လာရောက်လေ့လာတဲ့ကုလသမဂ္ဂအထူးကိုယ်စားလှယ် Miss Jan Hilly ဟာဒီကနေ့မှာမြန်မာအမျိုးသားလူခွင့်ရေးကော်မရှင်အဖွဲ့နဲ့တွေ့ဆုံပြီးကော်မရှင်အဖွဲ့ရဲ့လှုပ်ဆောင်နေတဲ့အကြောင်းကိုမေးမြန်းဆွေးနွေးခဲ့ပါတယ်။ဒါအပြင်အင်းစိန်ထောင်ကိုလည်းတွားရောက်လေ့လာခဲ့တယ်လို့ရခိုင်ပြည်နယ်ကိုလည်းညနေပိုင်းမှာတွားရောက်ခဲ့တာပါ။ Miss Jan Hilly အနေနဲ့ပြီးခဲ့တဲ့အောက်တိုဘာလအစောပိုင်းမှာပြည်ပခဖြစ်ခဲ့တဲ့မောင်တော်ပူတီတောင်တို့အပါအဝင်စစ်တွေနဲ့ရဲတပ်တောင်တို့ကိုလည်းတွားရောက်ဖို့ရှိပါတယ်။သူအနေနဲ့ရခိုင်ပြည်မြောက်ပိုင်းကိုသွားလေ့လာတဲ့အခါမှာအစိုးရလုံခြုံရေးအစီအစဉ်နဲ့သွားရောက်ရမှာဖြစ်တာကြောင့်အဲ့ဒီမှာနှစ်ဖက်အတိုင်းဝိုင်းနဲ့တွေ့ဆုံတဲ့အခါလွတ်လွတ်လပ်လပ်တွေ့ဆုံမေးမြန်းပြောဆိုခွင့်ရပါမလားဆိုတဲ့ VOA ရဲ့အမိကိုတော့ Miss Jan Hilly က
Well please wait until I finished my mission
ကျမရဲ့ဒီတစ်ခေါက်ခီးစဉ်လေ့လာပြီးစီးတဲ့အချိန်ထိတော့စောင့်ကြည့်ဖို့လိုပါတယ်လို့ကော်မရှင်နဲ့တွေ့ဆုံပြီးမှသူကပြောဆိုခဲ့တာပါ Miss Jan Hilly နဲ့တွေ့ဆုံစဉ်အတွင်းရခိုင်ပြည်နယ်ပြည်ပခတိုင်းဒေသတွေကအကြောင်းအရာတွေအပါအဝင်အလုစခန့်အချင်းထောင်တွေရဲ့အခြေအနေတွေနဲ့ပတ်သက်လို့တင်ပြဆွေးနွေးခဲ့တာတွေရှိတယ်လို့မြန်မာမျိုးသားလူခွင့်ရေးကော်မရှင်ရဲ့ဥက္ကဋ္ဌဖြစ်တဲ့ဦးဝင်းမရကပြောပါတယ်
ပထမဆုံးကတော့ပေါ့နော်ရခိုင်ပြည်နယ်ကိစ္စနဲ့ပတ်သက်ပြီးတဲ့အခါမှာဆောင်ရွက်နေတဲ့ကိစ္စတွေကိုမေးမြန်းပါတယ်သူကတော့ဒီလူခွင့်ရေးကမရှင်ကလွတ်လပ်တဲ့ကမရှင်ဖြစ်တဲ့အတွက်ကြောင့်မို့လို့ကမရှင်အနေနဲ့လည်းတည်ကြာဒါစုံစမ်းစစ်ဆေးပြီးတော့အကြံပြုချက်ဒီပြတင်တယ်လို့သူကအကြံပြုပါတယ်ဒီကချင်တို့ဒီတိုင်းသားတွေနဲ့ဖြစ်နေတဲ့ပြဿနာလေးတွေကိုလည်းကျွန်တော်လူခွင့်ရေးကမရှင်ကနေပြီးတော့မဆောင်ရွက်ဘူးလားဆိုတော့မေးခွန်းမျိုးမေးတဲ့အတွက်ကြောင့်ကျွန်တော်တို့အနေနဲ့တက်နေအသာအသီးအခြေခြေပြန့်ပြန့်တော့ကျွန်တော်ဆောင်ရွက်နေတယ်တုံနေတယ်ဆိုတဲ့အကြောင်းလေးတွေကိုကျွန်တော်ပြောကြပါတယ်နောက်တစ်ခုကနေပြီးတဲ့အခါမှာသူတို့ကဒီမုံပြင်းထဲမှာဟို labor camp တစ်ခုကိုသွားပြီးတော့စစ်ဆေးခဲ့တယ်စစ်ဆေးခဲ့တဲ့အခါကျတော့အဲ့မှာပေါ့နော်အချင်းသားတွေကိုနေပြီးတဲ့အခါကျတော့ဟိုမှာချိန်ချုံးနဲ့ခတ်ထားတာတို့ဘာလို့တွေ့တဲ့အကြောင်းဒါပြီးတော့မလုပ်သင့်ဘူးဆိုတဲ့အကြောင်းမျိုးပြောပါတယ်နောက်ကျွန်တော်တို့ဒီ labor camp စီကိုသွားစစ်ဆေးတာရှိမရှိဆိုတာလေးလည်းမေးမြန်းပါတယ်
ကုလထုကုစလေဒီတစ်ခေါက်လာရောက်တဲ့ခီးစဉ်မှာမြန်မာနိုင်ငံတွင်းတိုင်းရင်းသားဒေသတချို့မှာတိုက်ပွဲတွေပြင်းထန်နေသလိုရခိုင်ပြည်နယ်ဘက်မှာလည်းလူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့ဆိုတဲ့ဆွဆွဲချက်တွေရှိနေပေမဲ့လို့သူအနေနဲ့မြေပြင်အခြေအနေအမှန်ကိုအစိုးရခန်းဆောင်မှရေးသားတင်ပြနိုင်လိမ့်မယ်လို့ယူဆတဲ့အကြောင်းဦးဝင်းမရက VOA ကိုပြောပါတယ်
ကျွန်တော်အနေနဲ့တော့ပေါ်တော့သူတင်ပြမဲ့ဟိုယူဆချက်ကိုတော့ကျွန်တော်ဘာမှပြောဆိုလို့မရဘူးပေါ့နော်ဒါသူအနေနဲ့လွတ်လွတ်လပ်လပ်သူစီရင်ခံစားတင်သွင်းသူတယောက်အနေနဲ့တင်ပြမှာ哦။ဘာပဲဖြစ်ဖြစ်ပေါ့နော်ဒီမှာဖြစ်ပေါ်နေတဲ့ဒီပဂတိအနေထားလေးတွေကိုတော့ ေါ်တော့မှန်မှန်ကန်ကန်ကျွန်တော်တို့ဟိုဖော်ပြနိုင်မှုကအရေးကြီးတယ်လို့မြင်ပါတယ်။ဘာကြောင့်လဲဆိုတဲ့အခါမှာကျတော့တစ်ဖက်ကနေပြီးတော့သူကသူ့ရဲ့ရှူထောင်တက်တက်နဲ့မြင်သွားတယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီမှာလက်မခံနိုင်တဲ့အနေတကားတူဖြစ်တဲ့အခါမှာဒါအငင်းပွားတာမျိုးဖြစ်ရင်ကျွန်တော်တို့ဘလူနီးနဲ့မှဒါထိရောက်နိုင်မှုမရှိပါဘူး။ဘာလို့လဲဆိုတော့ပြဿနာတစ်ခုကိုနေပြီးတဲ့အခါမှာကျွန်တော်ပြေလည်အောင်လုပ်တယ်ဆိုတာနှစ်ဖက်ညှိနှိုင်းကြရတာပေါ့နော်။နှစ်ဖက်အမြင်ပေါ့နော်။ဒါလေးကိုညှိနှိုင်းပြီးတော့လုံမသားလီရင်ကျွန်တော်တို့ရမှာဖြစ်တဲ့အတွက်ကြောင့်မို့လို့သူ့ရဲ့အစီရင်ခံစာတွေမှာတော့ဒီမှာဖြစ်နေတဲ့ဒေတာအခြေအနေတွေအမှန်တွေကိုတင်ပြနိုင်မယ်လို့ကျွန်တော်တို့အဲ့လိုမျှော်လင့်ပါတယ်။
လူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ရန်ဟီလီဟာရခိုင်ပြည်နယ်ကိုတွားရောက်လေ့လာပြီးတဲ့နောက်ဒီလ18ရက်နေ့မှာနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့လည်းတွေ့ဆုံမှုရှိပါတယ်။ဒါအပြင်ပြည်ထောင်စုအဆင့်ရခိုင်ဒေသစုံစမ်းစစ်ဆေးကော်မရှင်ဥက္ကဋ္ဌဖြစ်တဲ့ဒုတိယသမ္မတဦးမြင့်စင်နဲ့လည်းတွေ့ဆုံမှုရှိတာပါ။အဲ့ဒီမတိုင်ခင်မှာလည်းအရက်ဖက်လူအဖွဲ့အစည်းတွေနောက်မြန်မာစာနယ်ဇင်းကောင်စီနဲ့လည်းတွေ့ဆုံမှာဖြစ်ပြီးဒီလ20ရက်နေ့ကျရင်တော့သူ့ရဲ့ဒီတစ်ခေါက်မြန်မာနိုင်ငံခီးစဉ်အတွင်းတွေ့ရှိချက်တွေကိုရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲတည်းရဲ့ပြုလုပ်တော့ဖို့ရှိပါတယ်။မစ်ရန်ဟီလီဟာမြန်မာနိုင်ငံရဲ့လူခွင့်ရေးဆိုင်ရာတွေကိုစုံစမ်းစစ်ဆေးပြီးရင်တော့မက်ရှလာမှာကျင်းပမဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီမှာအစီရင်ခံစာတည်းရဲ့တင်သွင်းတော့မှာဖြစ်ပါတယ်ခင်ဗျာ
။ကိုထက်အောင်ပြောပြသွားတာပါရှင်။အခုចောင်းသားတက်မတော်ရဲ့မြောက်ပိုင်းတာဝန်ခံကိုရုံးထုတ်တဲ့အခြေအနေပြောပြပေးပါမယ်။မတရားအသင်းနဲ့ဆက်သွယ်မှုပုံမှ18မြင်းဆောင်1နဲ့တရားစွဲဆိုခံထားရတဲ့ ABSDF ចောင်းသားတက်မတော်ရဲ့ဗဟိုကော်မတီဝင်ဦးမင်းသေးကိုမိုးမောက်မြို့နယ်တရားရုံးမှာဒီကနေ့ရုံးထုတ်ခဲ့ပြီးတရားလိုသက်တွေတွေကိုစစ်ဆေးဖို့ဇန်နဝါရီလ23ရက်နေ့ကိုရုံးချင်းချိန်လိုက်ပါတယ်။တက်မတော်ပိုင်းနဲ့ညှိနှိုင်းဆောင်ရွက်နေတာကြောင့်မကြခင်မှာဦးမင်းသေးပြန်လည်လွတ်မြောက်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်း ABSDF ခေါင်းဆောင်တွေကပြောပါတယ်။ဒီကြောင်းကိုတော့ကိုညာဝေးအောင်ကပြောပြမှာပါရှင
်။ ABSDF ကျောင်းသားတက်မတော်ရဲ့မြောက်ပိုင်းခေါင်းဆောင်တူလည်းဖြစ်ဘူကော်မတီဝင်လည်းဖြစ်တဲ့ဦးမင်းသေးဟာအစိုးရတက်တွေနဲ့တိုက်ပွဲဖြစ်နေတဲ့ KIO KIA ကချင်လွတ်လပ်ရေးတပ်နဲ့ဆက်သွယ်တယ်ဆိုတဲ့ဆူဆွဲချက်တွေအရမတရားအသင်းဆက်သွယ်မှုပုံမှန်ဆက်ခွန်မြင်ဆောင်တရားတရားဆွဲဆိုခံနိုင်ရတာဖြစ်ပါတယ်။မိုးမောင်းမြို့နယ်တရားရုံးမှာဦးမင်းသေးအမှုကိုဒီကနေ့ကြားနာခဲ့ပြီးတရားလိုသက်တွေကိုစစ်ဆေးဖို့ဇန်နဝါရီလ23ရက်နေ့ကိုရုံးချင်းလိုက်တယ်လို့ EBS ရဲ့တပ်ဖွဲ့အထွေထွေအတွင်းမှုတက်ဦးမြင့်ဦးကပြောပါတယ
်။ဒီနေ့ရုံးထုတ်တာတော့ကျွန်တော်တို့ဗမော်ခရိုင်မိုးမောင်းမြို့တရားရုံးမှာပါ။စစ်ဆေးတာတော့မရှိတော့ပါဘူး။ဒီကိရမရှိဆိုတာကတော့ကျွန်တော်တို့ရဲရဲလုံးပိုင်ခွင့်ပေါ့ပြီးဆုံးပြီးတော့ဟိုတည့်ရချုံအောင်ရပြည်ပြီးအမှုတည်ဆောက်မှုပြီးတော့ဒီတရားရုံးနဲ့အစိုးရရှိနေကျွဲလိုက်ပြီးပေါ့ဒီလဲပြီးတော့ကျွန်တော်တို့ရုံးချင်းကို23ဇန်နဝါရီပြန်ပြီးတော့ချိန်ထုတ်တာပါတယ်23ဇန်နဝါရီမှာကကျွန်တော်တို့တရားလူဖြစ်တဲ့စကားက27ကဘူကြီးတက်ရှင်လင်းကိုစတင်မှာပေါ့တရားလူဘက်ကတက်ပြီးစတင်မှာဖြစ်ပါတယ်
လုံးလုံးစဲဗမောထောင်မှာထိမ့်သိမ်းခံရတဲ့ဦးမင်းသေးရဲ့ဈာမကြီးအခြေအနေနဲ့ပတ်သက်လို့ဦးမြင့်ဦးကအခုလိုပြောပါရယ်
။ဦးမင်းသေးကတော့စိတ်သက်ပိုင်းဆိုင်ရာကတော့အမတန်ကောင်းပါလေ၊ကြံ့ခိုင်ပါလေ၊သူလည်းပြုတ်ပြုတ်ပါးပါးပါပဲ။ဒီဈာမကြီးလည်းကောင်းပါလေ။သူ့ကိုယ်သူယုံကြည်မှုအပြည့်နဲ့ပဲရှိပါတယ်။နောက်ပြီးတော့လည်းအဲ့ဒီနေရာမှာရှိတဲ့အကုန်လုံးတက်ဆိုင်ရာအဖွဲ့အစည်းတွေပေါ့ဗျာကျွန်တော်တို့ဗမောခရိုင်အုပ်ချုပ်ရေးမှူးတို့ဗမောခရိုင်ရဲမှူးကြီးတို့ကျွန်တော်ဒီမိုးမောင်းမြို့နယ်တက္ကသိုလ်မှူးတို့အားလုံးကကျွန်တော်တို့ကိုဒီနေ့ဒီဘုံနေလည်းနေလို့ဒီကြိုးစားတယ်ဝိုင်းဝန်းပူပေါင်းဆောင်ရွက်ပေးတယ်ဝိုင်းဝန်းလောက်ကန်ပြီးတော့ကျွန်တော်တို့သွားလာအကုန်လုံးအချင်းကြီးရလို့ပြောရမှာပေါ့
KIO KIA အဖွဲ့ကိုအစိုးရကမတရားအသိအဖြစ်သတ်မှတ်ထားစေဖြစ်ပြီး KIO အပါဝင်မြောက်ပိုင်းမဟာမိတ်ထင်းမှာပါတဲ့ TNLA AA MMDAA စတဲ့၄ဘွဲ့ကိုအကြမ်းဖက်အဖွဲ့တွေအဖြစ်သတ်မှတ်ဖို့ပြည်ခိုင်ပြိုးလွှတ်တော်အမတ်တူကရှမ်းပြည်နယ်လွှတ်တော်မှာအစိုးတင်သွင်းခဲ့ပြီး2016အကုန်ပိုင်းမှာအဲ့ဒီအဆိုကိုအတည်ပြုခဲ့တာဖြစ်ပါတယ်။ဦးမင်းသေးပေါ်ပုံမှန်ဆက်ခွန်မြင်းဆောင်တင့်နဲ့ဆွဲဆူထားတယ်ဆိုပေမဲ့ EBS ရဲ့အဖွဲ့ကတက်မတော်ခေါင်းဆောင်တာဝန်ရှိသူတွေနဲ့ရော NLD အစိုးရနဲ့ပါညှိနှိုင်းဆောင်ရွက်နေတာရှိတဲ့အတွက်မကြခင်မှာဦးမင်းသေးပြန်လည်လွတ်မြောက်လာနိုင်လိမ့်မယ်လို့မျှော်လင့်ကြောင်း EBS တက်ဖွဲ့အတွင်းမှုတစ်ဦးမြင့်ဦးကပြောပါတယ
်။မရှိအခြေအနေတိုင်းကတော့ကျွန်တော်တို့အကောင့်ဘက်ကိုကျွန်တော်တို့မျှော်လင့်လို့ရပါတယ်။ပြည်လည်းမယ်လို့လည်းယုံကြည်ပါတယ်သူတို့ဘက်ကပြောတာကတော့ KIO နဲ့ဆက်ဆက်မှုဆက်သွယ်မှုရှိနေတယ်ဆိုတဲ့ဟာပေါ်မှာအခြေခံပြီးသူတို့ကတည့်ရလူလုပ်ပြီးတော့ဆက်ခွင့်နေတယ်လဲပြည့်ပြည့်နေတာပေါ့ဒါပေမဲ့ဒါကကျွန်တော်တို့ဥပဒေတောင်းရကျွန်တော်တို့ကနီးလန်းနဲ့တွင်လည်းအခုဖြစ်နေတဲ့ကိစ္စကိုကျွန်တော်တို့ဖြေရှင်းဖို့ကျွန်တော်တို့စဉ်းစားရပါတယ်ဥပဒေလမ်းကြောင်းထက်ကျွန်တော်တို့ကမင်းရန်ကြီးဖြစ်တဲ့လမ်းကြောင်းကချင်းကပ်ပြီးဖြေရှင်းရင်ပြည်လည်းမယ်ဆိုတဲ့အတွက်ကလည်းကျွန်တော်တို့ချင်းကပ်နေတဲ့အတွက်ပြည်လည်းနိုင်တယ်ညမနဲ့အတိုင်းမမကြမီလုံးမယ်လို့ကျွန်တော်တို့ယုံကြည်တယ်လို့ပြောရချင်ဖြစ်ပါတ
ယ်။ဦးမင်းသေးကိုရန်ကုန်မှာပြုလုပ်တဲ့ပြည်ထောင်စုညီညွတ်ရေးဖော်ဆောင်မှုကော်မတီအလို့ယုံဆွေးနွေးပွဲတစ်ခုကအပြန်ပြီးခဲ့တဲ့ဒီဇင်ဘာ29ရက်နေ့က ဗမော်လွေကျေကားလန်တင်လုံဂိတ်မှာအစိုးရတပ်တွေကဖမ်းဆီးခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြပြသွားတာပါရှင်။မလေးရှားနိုင်ငံကွာလာလမ်ပူမြို့နာမှာမကြသေးခင်ကလက်နက်ကင်လူတစုရဲ့တိုက်ခိုက်မှုကြောင့်သေဆုံးခဲ့ရတဲ့မြန်မာနိုင်ငံသား9ဦးအမှုနဲ့ပတ်သက်လို့မြန်မာနိုင်ငံသားတချို့အပါအဝင်တန်တရားရှိသူတွေကိုမလေးရှားအာဏာပိုင်တွေကဖမ်းဆီးစစ်ဆေးနေပါတယ်။အခုနောက်ဆုံးတိုက်ခိုက်ခံရမှုအပြင်မကြသေးခင်လတွေအတွင်အလားတူတိုက်ခိုက်မှုတွေကြောင့်သေဆုံးသူဟာမြန်မာနိုင်ငံသားတရာစင်ထက်မနည်းရှိနေပြီလို့အလုတ္တမရေးလှုပ်ရှားနေသူတွေကပြောပါတယ်။အပြည့်စုံကိုတော့စက်သွယ်စုံစမ်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
မလေးရှားနိုင်ငံကွာလာလမ်ပူမြို့အနီးမှာအမိမသိလက်နက်ကင်တချို့ရဲ့တိုက်ခိုက်မှုကြောင့်မြန်မာလူသမား9ယောက်သေဆုံးခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့မြန်မာနိုင်ငံသားတွေအပါအဝင်လူ15ယောက်လောက်ကိုဖမ်းဆီးစစ်ဆေးနေတာပါ။ဒါအပြင်အတိုက်ခိုက်ခံရသူတွေက6ဦးကိုလည်းစုံစမ်းမေးမြန်းဖို့အတွက်ထိန်းသိမ်းထားကြောင်းနဲ့ရန်ညိုးရန်စားကြောင့်တိုက်ခိုက်တာဖြစ်နိုင်ကြောင်းကိုလည်းမလေးရှားအနာပိုင်တွေကိုကိုးကားပြီးသတင်းတွေမှာဖော်ပြကြပါတယ်။မလေးရှားနိုင်ငံမြန်မာတန်ယုံကဒုတိယအတွင်းဝင်ဦးတင်ဝင်းအောင်ကတော့ဒီလိုကောက်ချက်ချဖို့အတွက်စိုးသေးတယ်လို့ဆိုပါတယ
်။ချင်းချင်းကမဟုတ်ဘူးဗျဒီမှာရှိတဲ့ပမာကလေးတွေကတော့ရောက်ကားသားကလေးတွေကြမဟုတ်တော့ဘူး။အဲ့တော့ကြောင့်မို့လို့ကျွန်တော်တို့ကနောက်မှာတော့အကြောင်းပြတစ်ခုရှိနေမယ်။ဒါပေမဲ့အဲ့ဒီ motive ကတော့ကျွန်တော်တို့လောလောဆယ်ဟိုသူတို့ဟိုပေါ့နော်ပြီးခဲ့တဲ့တရက်မြက်ကနေပြီးတော့စမ်းစစ်ထားတယ်ဟိုအကုန်လုံးကိုသူတို့စုံစမ်းစစ်ဆေးနေတယ်။အဲ့ဒီပေါ်နေဆက်ပြီးသိရှိရတဲ့အချက်လက်တွေပေါ်မှာမူတည်ပြီးတော့ဆက်ပြီးတော့စစ်ဆေးပေါ်ထုတ်နေတယ်။ဟုတ်တယ်ယူနေဒီမလေးရှားရဲ့တခွင့်ကအနည်းငယ်ပူပေါင်းဆောင်ရနေတယ်။စုံစမ်းစစ်ဆေးတဲ့ဘက်ရှိပါသေးတယ်ဟိုပြောလို့မရသေးဘူးကြာ။ဟုတ်ကဲ့ဟိုကတော့ဖမ်းဆီးစစ်ဆေးမှုရတော့ရှိနေပါသူတို့လည်းအပူတွေမြေစုံစမ်းစစ်ဆေးပေါ်ထုတ်နေပါလား။ဟုတ်ကဲ့အခုလည်းဟိုကပိုတိုးတက်မှုတွေရှိနေပါလား။ထပ်ပြီးတော့လည်းလစ်ထပ်ပြီးတော့သူတို့ဟိုထပ်ပြီးတော့လည်းတံမြားရှိတဲ့လူတွေထပ်ပြီးစုံစမ်းစစ်ဆေးပေါ်ထုတ်နေတော့ဟိုကျွန်တော်တို့တန်ယူနေနေရတော့ဟိုပြောဖို့နည်းနည်းစောပါသေးတယ
်။မလေးရှားနိုင်ငံကွာလာလမ်ပူမြို့အနီးပြီးခဲ့တဲ့သတင်းပတ်ထဲကတိုက်ခိုက်ခံရမှုအပြင်မြန်မာနိုင်ငံသားတွေအလုလုကင်နေကြတဲ့ပီနန်နဲ့စာရန်ဒေသတွေမှာလွန်ခဲ့တဲ့3လအတွင်းအလားတူတိုက်ခိုက်မှုမျိုးတွေကြောင့်သေဆုံးသူမြန်မာနိုင်ငံသား12ဦးထက်မနည်းရှိနေပြီလို့လည်းမလေးရှားကလူမှုရေးလှုပ်ဆောင်နေသူတွေကပြောပါတယ်။2016ခုနှစ်အကုန်ကာလတွေမှာမလေးရှားနိုင်ငံမှာအလားတူဖြစ်ရက်တွေနဲ့ဆင်တူတဲ့တိုက်ခိုက်မှုတွေဖြစ်ပွားခဲ့တာလို့လည်းမလေးရှားနိုင်ငံမှာလူမှုရေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့ကိုတီဟာမောင်ကပြောဆိုခဲ့ပါတယ
်2016အကုန်နဲ့အခုဆိုလို့ရှိရင်တော့စုစုပေါင်းဟိုရှိမှာပေါ့12ဦးရှိသွားမှာပေါ့နော်ကျွန်တော်တို့ဟိုဘူကစ်မတာဂျမ်ဘဲပေါ့နော်ဒါပီနန်ဘဲအချမ်းကဟိုဒါ3ဦးပေါ့နော်နောက်ထပ်ကိုတာပါရူဘက်က4ဦးအခုဒီ KF အနီတဝိုက်မှာဖြစ်တဲ့စာတန်းပေါ့နော်အဲ့မှာတော့5ဦးဆိုတော့12ဦးလောက်တော့ဖြစ်ပါလိမ့်မယ်ခင်ဗျာကျွန်တော်တို့ဒီတည်သွားတဲ့ခလီးတွေရဲ့ဟိုပါပေါ့ဆိုစေးစစ်တဲ့မှတ်တမ်းရဆိုလို့ရှိရင်တော့အဓိကတော့ဓာတ်ခုတ်ရာကပုံများပါတယ်ဗျ
မလေးရှားနိုင်ငံကွာလာလမ်ပူမြို့နဲ့ကီလိုမီတာ30လောက်กว่าဝေးတဲ့စာတန်းဆိုတဲ့နေရာတစ်ခုကရက်စစ်ပစ္စည်းစိတ်ယုံတစ်ခုမှအလုလုကင်နေတဲ့မြန်မာနိုင်ငံသားတွေတိုက်ခိုက်ခံရမှုအပြီးမှာတော့သေဆုံးသူ5ဦးရှိခဲ့ပြီးဒဏ်ရာရသူတွေလည်းရှိခဲ့တာပါဒီထဲမှာတိုက်ခိုက်ခံရမှုမှာပါဝင်တဲ့ဒဏ်ရာရသူတို့အပါအဝင်အားလုံး6ဦးကိုလည်းလုံခြုံရေးအရထိန်းသိမ်းပြီးစစ်ဆေးမေးမြန်းမှုတွေလှုပ်ဆောင်နေတယ်လို့လည်းမလေးရှားမြန်မာဘာသာပြန်ဖြစ်ကူညီပေးခဲ့ရတဲ့ကိုတီဟာမမောင်ကပြောပါတယ
်။ပထမပိုင်းစစ်ဆေးတာတော့ခန်းရတဲ့ကလေးတွေပေါ့နော်။ဟိုသူတို့ပြန်တဲ့အဖွဲ့တွေက9ယောက်အဖွဲ့ကလေးတွေပေါ့နော်။အဲ့ကလေးတွေထဲမှာတည်ဆုံးသွားတဲ့ကလေး9ယောက်နဲ့ကျန်တဲ့ကလေး17ယောက်ပေါ့နော်။17ယောက်မှာတော့ဟိုသူတို့ထိန်းသိမ်းထားတာက6ယောက်ပေါ့။6ယောက်ထိန်းသိမ်းထားတယ်ပေါ့နော်။အဲ့ထိန်းသိမ်းထားတဲ့ကလေးတွေပေါ့
။မလေးရှားနိုင်ငံမှာတရားဝင်ရောတရားမဝင်မှာနေထိုင်အလုပ်လုပ်ကင်နေတဲ့မြန်မာတွေ9သိန်းထက်မနည်းရှိနေတာပါ။လာစဉ်လဲမလေးရှားနိုင်ငံမှာအလုပ်လုပ်ကင်လူတွေလူ4000ထက်မနည်းကိုမြန်မာအစိုးရကစေလွတ်နေတာဖြစ်ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့လကတော့မလေးရှားအနာပိုင်တွေကမြန်မာအရေးနဲ့ပတ်သက်လို့ဝေဖန်မှုတွေထွက်ပေါ်ပြီးမှတော့မလေးရှားကိုစေလွတ်နေတဲ့အလုပ်သမားကိစ္စကိုမြန်မာဘက်ကယာယီရက်ဆိုင်ခဲ့ပါတယ်ရှင
်။မအေးအေးမှာစုံစမ်းတင်ပြခဲ့တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုအီးမေးလ်ကနေဆက်သွယ်လို့ရင် bamis@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်2019ခုနှစ် January 23ရက်တောက်ကြနေညပိုင်း VOA အစီအစဉ်တွေကိုလိုင်းနိုမီတာ24 25 32 50နဲ့လိုင်းလမ်းမီတာ190တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ကြပါတယ်။အခုည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေထဲမှာတော့အမျိုးသမီးကန္တာတခါသိပ္ပံနဲ့ဤပညာအစီအစဉ်မှာနာဆင်ရမှာကတော့မြန်မာနိုင်ငံအတွင်းပြန်လည်ပြည့်မြတ်စွာရင်အသုံးပြုမှုတွေနဲ့ပတ်သက်လို့
ဆိုလာဟုံးစစ်ဆန်တွေကိုတိုင်းနိုင်ငံလုံးမှာဝါဘက်ကနေပြီးတန်း90သူတို့အကူတာရတယ်အဲ့ဒါနဲ့သူတို့အကောင့်တွေဖော်နေတာရှိတယ်ကျွန်တော်တို့အမြင်ဆိုရင်တကယ် renewable energy
မြန်မာနိုင်ငံပြန်လည်ပြည့်မြဲစွမ်းအင်အတင်းကဥအောင်မြင့်ရဲ့ပြောကြားချက်ကိုနားဆင်ကြရမှာပါဒါအပြင်သုဒ္ဓဆောင်လည်းအမေရိကန်တခွင်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်ဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးအမျိုးသမီးခန္ဓာကိုနားဆင်ကြရပါမယ်2009ခုနှစ်ကစလို့သမရသက်နှစ်ကြိမ်ဆက်ပြီးတော့ထမ်းဆောင်ခဲ့တဲ့အမေရိကန်သမ္မတဘရက်ကိုဘားမားရဲ့ချီကာဂိုမှာပြောတဲ့နှုတ်ဆက်မင်းကွန်းမှာသူ့ရဲ့ဇနီးတဲ့မီရှယ်အိုဘားမားဟာစံနမူနာပြုလိုက်တဲ့ဇနီးကောင်တစ်ဦးဖြစ်တယ်လို့မိခင်ကောင်တစ်ဦးလည်းဖြစ်တဲ့ဂုံယူပွဲသမ္မတကတော်တဦးဖြစ်တဲ့အကြောင်းထည့်သွင်းပြောဆိုသွားပါတယ်သမ္မတကတော်မီရှယ်အိုဘားမားရဲ့အတူယူစရာအကြောင်းအချက်တွေအကြောင်းတစ်စီတစ်ဆောင်ကိုတော့ဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာဒေါ်လာလာတန်ကတင်ဆက်ပေးထားပါတယ်ရှင်
'Cause it only serves to make me more determined to achieve my final goal.
For the past 25 years, you have not only been my wife and mother of my children, you have been my best friend. You took on a role you didn't ask for, and you made it your own. With grace and with grit and with style and good humor.
လုံးဝ25နှစ်တာကာလအတွင်းမီရှယ်ဟာကျွန်တော်ရဲ့ချစ်စနီးကျွန်တော်သမီးတွေရဲ့မိခင်ဖြစ်ရုံသာမကအားထားရဆုံးမိဆွေကောင်လေးဖြစ်ပါတယ်။အစကသမရကတော့မလုပ်ချင်မိမဲ့လို့လဲနူးညံ့သိမ်မွေ့စွာနဲ့ပဲမလျှော့တဲ့ဇွဲလုံးလာနဲ့သိခါရှိရှိနားလည်မှုပြသပြီးတာဝန်ကြီးခဲ့သူဖြစ်ပါတယ်။အိမ်ဖြူတော်ကိုလူတိုင်းနဲ့ရင်းနှီးအောင်လုပ်ပင်းနိုင်ခဲ့သူလည်းဖြစ်ပါတယ်။သူရဲ့အတူယူစရာနမူနာကောင်းတွေကြောင့်လည်းမျိုးဆက်သစ်တွေမြန်မာ့ရဲ့မျှော်မှန်းချက်ထားစေခဲ့တာဖြစ်ပါတယ်။မီရှယ်အတွက်ကျွန်တော်ဂုဏ်ယူပါတယ်။နိုင်ငံဂုဏ်ယူကိုလည်းမြင့်တင်ပေးခဲ့သူဖြစ်ပါတယ်
။အဲ့ဒါကတော့သမ္မတဥပမာကရှီကာဂိုမှာအင်္ဂါနေ့ညကသမ္မတတူအနေနဲ့နိုင်ငံကိုသူ့ရဲ့နောက်ဆုံးပြောကြားတဲ့နှုတ်ဆက်မိကွန်းမှာသူ့ဇနီးဖြစ်သူမီရှယ်ဥပမာကိုသမ္မတတက်20အတွင်းသူ့ရဲ့ဘေးမှာပါရမီဖြစ်ပေဖြစ်ကြံကြံခံရက်တီခဲ့တာကိုချီချူးပြောကြားသွားခဲ့တာပါသမ္မတဥပမာပြောခဲ့သလိုပါပဲအီလိုနိုက်ပြည်နယ်ရဲ့အထက်လွှတ်တော်မှဖြစ်ထမ်းဆောင်နေတဲ့ခင်မွန်းတဲ့ဘရက်ဥပမာက2008ခုဒီမိုကရက်ပါတီသမ္မတလောင်းဖြစ်ရွေးချယ်ခံဖို့ဆန္ဒရှိခဲ့စဉ်ကဇနီးဖြစ်သူအနေနဲ့တိတ်အားပေးခြင်းပုံမပေါ်ခဲ့ပါဘူးဒါပေမဲ့နိုင်ငံကသူ့ရဲ့ခင်မွန်းကိုပထမဦးဆုံးလူမဲ့သမ္မတဖြစ်ရွေးချယ်ခဲ့တော့လေသမ္မတကတော့ဖြစ်မီရှယ်ဥပမာကတာဝန်ကျေခဲ့သူလေးဖြစ်ပါတယ်သူကသမရကတော့တူအနေနဲ့ let's move ဆိုတဲ့ညစဉ်ဘွားမှာအဝလုံးနဲ့ကလေးတွေလှလှရှားရှားလိကျင်ငန်းယူကြဖို့နဲ့အသီးအနှံတွေအဓိကထားစားသုံးဖို့အစီအစဉ်ကိုအားပေးခဲ့တယ်လို့ joining forces ဆိုတဲ့စစ်မှုတန်းတွေနဲ့သူတို့မိသားစုဝင်တွေရဲ့ဘဝမြင့်တင်ရေးလုပ်ငန်းတွေနိုင်ငံတစ်ပါးလှုပ်ရှားဆောင်ရွက်ခဲ့တယ်လို့ reach higher ဆိုတဲ့ပညာရေးမှာအထက်တန်းပညာအပြင်တက္ကသိုလ်ပညာကိုပါစီးပူးနိုင်ကြရေးအတွက်ကြိုးပမ်းဖို့အစီအစဉ်နဲ့ Let Girls Learn ဆိုတဲ့ကမ္ဘာတစ်ဖက်မှာမိန်းကလေးငယ်တွေပညာသင်ခွင့်ရရှိရေးအတွက်အစီအစဉ်တွေကိုလည်းမီရှယ်ဥပမာကဦးဆောင်ခဲ့သူဖြစ်ပါတယ်။ခုလိုသမရဂရော့တူအနေနဲ့မီရှယ်ဥပမာရဲ့စွမ်းဆောင်ချက်တွေကြောင့်အမေရိကန်နိုင်ငံသားတွေကသူ့အပေါ်ထောက်ခံမှုကြီးမားခဲ့တာလည်းဖြစ်ပါတယ်။1964ခုဇန်နဝါရီလ19ရက်နေ့မွေးနေ့ရှင်မီရှယ်လာဗွန်ရော့ဘင်ဆန်ဟာအီလီနွိုက်ပြည်နယ်ရှီကာဂိုမှာမွေးဖွားခဲ့ပြီးဖခင်ဖြစ်သူဖရန်စစ်ရော့ဘင်ဆန်ကရှီကာဂိုမြို့ရဲ့ရေပိစက်ကော်မတီတစ်ခုမှာအမှုတမ်းဖြစ်ပါတယ်။မိခင်မယ်ရီယန်ရှီးလ်ရော့ဘင်ဆန်ကကနဦးကအင်ရှင်မဖြစ်ခဲ့ပြီး သူသမီးအထက်တန်းကျောင်းသွားတော့မှသာစတိုးဆိုင်မှာအယောင်ရှိမှလုခဲ့သူဖြစ်ပါတယ်။သူတို့ရဲ့ဘေးဘိုးဇင်ဆက်တွေကတော့လူမဲကြီးကျွန်တွေဖြစ်ခဲ့ကြတာပါ။မိဘတွေကပညာရေးကိုအားပေးတဲ့အတွက်ကြောင့်လေသမီးဖြစ်သူအနေနဲ့အထင်ကြီးတက္ကသိုလ်တွေဖြစ်တဲ့ Princeton နဲ့ Harvard တက္ကသိုလ်တို့မှဥပဒေဝတ်ကိုရရှိခဲ့သူဖြစ်ပါတယ်။ Barack Obama နဲ့1992ခုနှစ်မှာပူးစာဆုံးခဲ့ပြီးနောက်မလာရဲနဲ့ဆာရှာဆိုတဲ့သမီးနှစ်ဦးထွန်းကားခဲ့ရကနီးဖခင်ဖြစ်သူကတမရဖြစ်လာရကအင်ဘီရိုကိုရောက်ခဲ့တာဖြစ်ပါတယ်။အင်ဘီရိုကိုရောက်ခဲ့ပေမဲ့လို့လေမိသားစုရဲ့တံပိုးကိုထိမ့်သိမ်းခဲ့သူမီရှယ်ဥပါမားကမိခင်တဦးနေနဲ့သမီးနှစ်ဦးကိုဘလို့ဆောက်ရှောက်ခဲ့တဲ့ဆိုတာကိုသူ့ရဲ့မိန့်ခွန်းထဲမှာပြောပြခဲ့ပါတယ
်။ I will never forget that winter morning as I watched our girls just 7 and 10 years old.
ခုနှစ်နှစ်နဲ့ဆယ်နှစ်အရွယ်ကျမသမီးငယ်နှစ်ဦးနေနဲ့လက်နဲ့တွေကန်ဆောင်ထားကြတဲ့တက်တော်ဆောင်တွေနဲ့အတူ SUV ကားမဲကြီး CB ထွက်သွားကြစဉ်ကားပရင်းပေါက်ကနေကျမသမီးနှစ်ဦးရဲ့မျက်နှာတွေကိုမြင်လိုက်ရတဲ့အဲ့ဒီနေ့ကမြင်ခွင်းဟာကျမမျက်စိတည်းကမထွက်တော့ပါဘူး။အဲ့ဒီတုန်းကရင်လေးစွာနဲ့ပဲစင်စားမိတာကတော့သူတို့ရဲ့ဘဝဟာမလွယ်ဘူးဆိုတာပါပဲအဲ့ဒီအချိန်မှာကျမသဘောပေါက်ခဲ့တာကတော့ကျမတို့အင်ဘူရောမှာနေခဲ့တဲ့အချိန်ဟာကျမသမီးနှစ်ဦးအရွယ်မရောက်မီသူတို့ဘယ်လိုလူမလားမြောက်အောင်ကြီးပြင်းလာကြမယ်သူတို့ဘဝရဲ့အနာဂတ်အဆိုးကောင်းဟာကျမတို့ဘဝမှာမူတည်နေတယ်ဆိုတာကိုကျမနဲ့ဘရက်နေတိုင်းစဉ်းစားမိပြီးအင်ဘူရောမှာနိုင်ငံရဲ့မိမောင်းထိုးကြည့်ခံရတဲ့ဘဝမှာအကောင်ဆုံးအပြည့်ပြင်ပေးဖို့ကြိုးစားခဲ့တာဖြစ်ပါတယ်လို့မီရှယ်ဥပါမားကပြောခဲ့တာဖြစ်ပါတယ်။ဥပဒေဘွဲရတူဖြစ်တဲ့မီရှယ်ဥပါမားအနေနဲ့အတွေးခေါ်အပြောအဆိုဟာတိတ်ပြီးပြတ်သားကောက်မွန်လှတာဖြစ်ပါတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီကသမ္မတလောင်းဖြစ်ဝင်ရောက်ရွေးချယ်ခံခဲ့တဲ့နိုင်ငံခြားရေးဝန်ကြီးဟောင်းဟီလရီကလင်တန်နိုင်ငံရေးအတွက်မဲဆွယ်လှုပ်ရှားရမှာမီရှယ်ဥပါမားပြောခဲ့တဲ့မိကိုနဲ့အမှတ်ရစရာတစ်ချက်ကတော့
That when someone is cruel or acts like a bully, you don't stoop to their level. No, our motto is when they go low, we go high.
ဒီကထက်စီကနေပြီးဘိုးကြကြဆက်ဆံလာရင်အဲ့လိုပြန်ပြီးမဆက်ဆံဘူးနဲ့ကျမတို့လက်ကင်ထားတဲ့ခံယူချက်ကတော့တစ်ဖက်ကအစင်တန်းနှိမ့်နှိမ့်ပြုမူလာမယ်ဆိုရင်ကိုယ့်ဘက်ကအစင်တန်းမြင့်မြင့်တိတ်ခါရှိရှိနဲ့တုံ့ပြန်ဖို့ဆိုတာကိုကျမသမီးနှစ်ဦးကိုသွန်သင်ဆုံးမခဲ့တယ်လို့မီရှယ်ဥပါမားကကလင်တန်ရဲ့မဲဆွယ်မိန့်ခွန်းမှာပြောကြားခဲ့တာဖြစ်ပါတယ်။မီရှယ်ဥပါမားအနေနဲ့သမရကတော့ဖြစ်ရှင်းနစ်တာတက်တန်းအပြီးနောက်ဆုံးအင်ဗျူရောမှာပြောကြားတဲ့မိယူကတော့ပညာရေးဝန်ထမ်းများကိုဖြစ်ပါတယ်။အဲ့ဒီမိန့်ခွန်းနဲ့မှာအမှတ်ရစရာအချက်ကတော
့ So the young people here and the young people out there do not ever let anyone make you feel like you don't matter.or like you don't have a place
ဒီနေရာမှာရောက်နေတဲ့လူငယ်တွေရောနိုင်ငံတစ်ဖက်မှာရှိတဲ့လူငယ်တွေကိုရောကျမပြောလို့ရတာကတော့အမေရိကန်နိုင်ငံရဲ့လူနေမှုဘဝမှာနေရာပေးမခံရဘူးဆိုပြီးနောက်ချမနေကြဘူးပဲဖြစ်ပါတယ်အားလုံးမှာအခွင့်အရေးရှိကြပါတယ်ကိုဖြစ်ချင်တာကိုဖြစ်ခွင့်ရှိကြပါတယ်ဒါပေမဲ့ကျမဒီနေရာမှာရှင်းရှင်းပြောလို့ရတာကတော့ဒီအခွင့်အရေးဟာသူ့ဖာသူတော့ကြလာမှာမဟုတ်ပါဘူးကိုစူးစမ်းမှရမှာဖြစ်ပါတယ်ကိုအခွင့်ရေးဟာရပိုင်ခွင့်တရားဆိုပြီးတော့မစူးစမ်းပဲမနေကြပါနဲ့အရင်ခေတ်ဆက်ဆက်ကလူငယ်တွေစူးစမ်းခဲ့ကြသလိုပဲအခုခေတ်လူငယ်တွေလည်းကိုတာဝန်ကိုကြေကြရမှာဖြစ်ပါတယ်အဲ့ဒါကတော့အခုငယ်ရွယ်တဲ့ဘဝအချိန်ကစလို့ခုကိုကိုကိုပြင်ဆင်ကြဖို့ပဲဖြစ်ပါတယ်နိုင်ငံမှာဖြစ်သမျှကိုစိတ်ဝင်စားကြပါနိုင်ငံသားတဦးတာဝန်ကိုကြေကြပါအမေရိကန်ရဲ့စံထားချက်တွေကိုကာကွယ်ဆောက်ရှောက်ကြပါဆိုလိုတာကတော့ကောင်းဆုံးပညာရေးကိုကိုယ်တိုင်ရယူဖို့ကြိုးပမ်းကြဖို့ပဲဖြစ်ပါတယ်။ဒါမှလည်းအောင်မြင်မှုရမယ်၊ကိုမိသားစုကိုကိုရှာဖွေလှုပ်ကြွေးနိုင်မယ်၊ကိုလူအဖွဲ့အစည်းမှလည်းအဖို့တန်တဲ့လူဖြစ်လာမှာဖြစ်တယ်လို့မီရှယ်ဥပါမားကပြောသွားတာဖြစ်ပါတယ်။သမရဂရောဖြစ်အင်ဘီရောမှာရှင်းနေကြတာဝန်ကြီးကြီးထမ်းဆောင်ခဲ့တဲ့မီရှယ်ဥပါမားထိုက်ခဲ့တဲ့အမွေအနှစ်ကိုဘယ်လိုအမှတ်ရမလဲ။တမိုင်းတူတေတီဒေါ်ဖြူဖြူရဲ့ပြောကြားခြင်းနဲ့အတူဒီဒီမ်ပါရဲ့မြို့သူများကန္တာကိုနှီးကုံချုပ်အပ်ပါရှင်
သူ့အမွေးနှစ်ကတော့စိတ်ရင်းစေတနာရင်းနဲ့ကို မမွေလင်းလင်းနဲ့တိတ်ခါရှိရှိနဲ့ဘာမဆိုမှန်မှန်ကန်ကန်ကိုပြောဖို့ကိုခင်မွန်နာမည်တက်ဖို့အတွက်ဟန်ဆောင်ပြီးပြောစရာမလိုဘူးကို project တစ်ခုကိုလုပ်တော့မယ်ဆိုလဲလူတွေနဲ့ထိတွေ့တဲ့ခါကြရင်လည်းစင်မြင့်မော်တက်တဲ့ခါကြရင်လည်းအဲ့လူတွေကိုကိုကစင်မြင့်မော်မှာနေပြီးတော့ဟောတာထက်အဲ့လူတွေရဲ့အိမ်ထဲမှာဧကန်းမှာပဲကိုကစကားချေတင်ပြောနေသလိုအဲ့လိုမျိုးဖြစ်အောင်သူတွေနဲ့တသားတည်းဖြစ်အောင်ပြောဖို့လိုတယ်လုပ်ဖို့လိုတယ်ဆိုပြီးတော့အဲ့ဒါကိုသူပြရတယ်နောက်တစ်ခုကအမေရိကန်နိုင်ငံမှာရှိတဲ့ဖေးရတဲ့ကိုမအခွင့်အရေးမရှိတော့ဘူးလမ်းပိတ်နေတယ်လို့ထင်တဲ့လူငယ်လူရွယ်တွေအကုန်လုံးလည်းသူကဘာပြောလဲဆိုတော့ yes you can ဘာမဆိုကိုလို့ရင်စူးစမ်းရင်စူးစမ်းလို့ဖြစ်နိုင်တယ်ဆိုပြီးတော့ပညာရေးလည်းမိမောင်းထိုးပြတယ်နောက်ပြီးတော့ဘလောက်ပဲစားတက်တက်လုပ်ခဲ့ရှိကျမ်းမာမှာပဲကိုကလုံလုံနိုင်မယ်လေကျမ်းမာရေးတက်ကလည်းအရေးကြီးတယ်အစားတောက်နေတဲ့ပတ်သက်ပြီးတော့သူအဲ့လိုမျိုးပြောတယ်ဆိုတော့အဲ့ဒါတွေကသူ့အတွက်ပွင့်နေကြင်ခဲ့မှာပေါ့နော်
Bend but never break me, 'cause it only serves to make me more determined to achieve my final goal. And I come back even stronger.
တလလာဒန်စီစဉ်တင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုခုလိုတောက်ကြနေညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့စနေနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်။အခုတော့သုတဆုံလဲအမေရိကန်တခွင်ကိုနားဆင်ကြရပါတော့မယ်။54ရောက်မြောက်အမေရိကန်သမ္မတဘရက်ကိုဘားမရဲ့သမ္မတတက်တန်မကြခင်ရက်ပိုင်းတွင်မှာကုံဆုံးတော့မှာပါ။သမ္မတတက်တန်၈နှစ်တာကာလအတွင်းမှာသမ္မတအိုဘားမားဘာရီဆောင်ရွက်ပေးနိုင်ခဲ့တယ်လဲဆိုတာကိုဒီသတင်းပတ်ရဲ့သုတဆုံလဲအမေရိကန်တခွင်မှာကိုအောင်အောင်ကတင်ပြပေးထားပါရဲ့ရှင်။
အမေရိကန်ပြည်အောင်စုသမ္မတဘရက်အိုဘားမားတာဝန်ထမ်းဆောင်တဲ့ကာလမကြာခင်ရပိုင်းအတွင်းမှာပြီးဆုံးတော့မှာပါဇန်နဝါရီ10ရက်နေ့မှာတော့သမ္မတသက်တမ်းအတွင်းနောက်ဆုံးနှုတ်ဆက်မိန့်ခွန်းကိုသူ့ရဲ့ဌာနေအီလီနိုက်ပြည်နယ်ရှီကာဂိုမြို့မှာပြောကြားခဲ့ပါတယ
် If I had told you 8 years ago that America would reverse a great recession
အမေရိကန်ပြည်အောင်စုဟာကြီးကျယ်စီးပွားရေးကျဆင်းမှုအခြေအနေကိုပြောင်းလဲပြစ်နိုင်ပြီးမော်တော်ကားလုပ်ငန်းတွေပြန်လည်အားကောင်းအောင်လုပ်နိုင်ပြီးကျွန်တော်တို့ဒီပိုင်းမှာအခြေချဆုံးကြုံခဲ့ရတဲ့လောက်ကင်ရှားပါမှုပြဿနာရောနေသွားပြီလို့လွန်ခဲ့တဲ့၈နှစ်တုန်းကသာခင်ဗျားတို့ကိုကျွန်တော်ပြောခဲ့မယ်ဆိုရင်ကျူဘားနိုင်ငံရဲ့ဆက်ဆံရေးစာမျက်နှာတတိယစတင်နိုင်ခဲ့တာအီရန်ရဲ့နျူကလ িয়ার လက်နက်အစီအစဉ်ကိုကြီးတစ်ချက်မှဖောက်ဆရာမလို့ပဲငြင်းချင်းချမ်းချမ်းနဲ့ရပ်တန့်နိုင်ခဲ့တာစက်တင်ဘာ၁၇ရက်ကျမ်းပတ်တက်ခဲမှုကိုကြိုးကင်ခဲ့သူကိုတုံ့တင်နိုင်ခဲ့တာလူသားအလုံးတန်းတူလက်ထက်ထင်းများကွင်းနဲ့နိုင်ငံသားသန်း၃၀အတွက်ကျမ်းမာရေးအာမခံတွေရှိလာအောင်လှုပ်ဆောင်နိုင်ခဲ့တယ်လို့လွန်ခဲ့တဲ့၈နှစ်ကသာခင်ဗျားတို့ကိုကျွန်တော်ပြောခဲ့ရင်ဒါကတိတ်ကိုလွန်ကျင်ပြောတာဖြစ်သွားမှာပေါ့
အမေရိကန်ပြည်အောင်စုဟာသူသမ္မတတာဝန်တွေစတင်ယူခဲ့တဲ့2009ခုနှစ်ကထက်အခုအချိန်မှာပိုးပြီးတော့ခိုင်မာအင်အားကောင်းလာတယ်လို့သမ္မတကပြောပါတယ်တိုင်းပြည်တွင်းကလက်ရှိနိုင်ငံရေးအကွဲပြဲကိုနားလည်ထားတဲ့သမ္မတအိုဘားမားကပြည်သူတွေအချင်းချင်းကြားတူညီမှုတွေရှားပြီးနားလည်မှုယူကြဖို့ကိုလည်းလူထုကိုတိုက်တွန်းသွားပါတယ်ဒါအပြင်သမ္မတဂရမရှဲအိုဘားမားကိုလည်းသူရှောက်လန်းခဲ့ရာလမ်းတစ်လျှောက်ပံ့ပိုးကူညီပေးခဲ့တာကြောင့်ကျေးဇူးတင်ကြောင်းအခုလိုပြောကြားသွားပါတယ
် Michelle Lavon Robinson girl of the south side for the past 25 years you have not only been my wife and mother of my children you have been my best friend
လွန်ခဲ့တဲ့25နှစ်လုံးဇနီးတယောက်မိခင်တယောက်အနေနဲ့သာမဟုတ်ပဲအကောင်းဆုံးမိတ်ဆွေတယောက်လည်းဖြစ်ပါတယ်ရင်ဆိုင်လာတဲ့အခြေအနေကိုအကောင်းဆုံးတသည့်ရှိရှိနဲ့ကိုဘာသာတာဝန်ယူပြီးတော့ဖြေရှင်ခဲ့ပါတယ်မျိုးဆက်သစ်တွေအတွက်စံမူနာအဖြစ်နေထိုင်ပြခဲ့သူအဖြစ်လဲသမ္မတဥပမာကဇနီးဖြစ်သူမီရှဲဥပမာကိုချီးကျူးခဲ့တာမှာတယောက်လာတဲ့ပရိသတ်ကလက်ခုပ်ဩဝါပေးခဲ့ကြပါတယ်တကယ်တော့လဲသမ္မတတန်းနှစ်ကြိမ်ရှိနေအတွက်မှာသမ္မတဘရက်ဥပမာအနေနဲ့ပြည်တွင်းရေးရမှာရောနိုင်ငံတကာရေးရမှာပါထူးထူးခြားခြားဆွမ်းဆောင်နိုင်ခဲ့တာတွေရှိသလိုမဆောင်ရွက်နိုင်ခဲ့တာတွေလည်းရှိတယ်ဆိုပြီးတော့နိုင်ငံရေးကိစ္စတွေကသုံးသပ်ထားတာပ
ါ So help you God
So help me God
Congratulations Mr. President
American Biazu ကတောင်ကရင်အခြေအနေတွေနဲ့ကြုံတွေ့ခဲ့ရတဲ့2008ခုနှစ်မှာပထမဆုံး African American သမ္မတအဖြစ်သမ္မတ Barack Obama ကျင်းသစ္စာချိန်ဆိုပြီးသမ္မတတာဝန်စတင်ထမ်းဆောင်ခဲ့ပါတယ်အမေရိကန်တို့စစ်ပွဲနှစ်ခုတိုက်ခဲ့ပြီးမျိုးဆက်တစ်ခုအတွင်းအဆိုးရွားဆုံးစီးပွားရေးကျဆင်းနေတဲ့အချိန်မှာစတင်တာဝန်ယူခဲ့တဲ့သမ္မတအိုဘားမားဟာ Yes We Can ဆိုပြီးအပြောင်းလဲတွေဖော်ဆောင်မှုကတိပေးခဲ့ပါတယ်ရှီကာဂိုတက္ကသိုလ်ကနိုင်ငံရေးသိပ္ပံပညာရှင် William Howell က
2008 was a dark and difficult time.
2008ခုနှစ်ကအမေရိကန်ပြည်ထောင်စုအတွက်အမောင်မဲဆုံးအခက်အခဲဆုံးအချိန်ကာလတစ်ခုဖြစ်ခဲ့ပါတယ်။စီးပွားရေးကလည်းကြာကျင်တိုင်းကျနေပြီးအီရတ်စစ်ပွဲနဲ့ပတ်သက်လို့လည်းကျွန်တော်တို့ကလူကြိုက်နေခဲ့တယ်လို့အတော်လေးအခက်အခဲတွေ့ခဲ့ရတဲ့အချိန်မှာ
သမရယာလူစတင်လက်ခံပြီးရက်တရအတွင်းမှာစီးပွားရေးပြန်လည်နှိုးထလာရေးအစီအစဉ်အတွက်ဒေါ်လာဘီလီယံ800ခွင့်ပြုတဲ့ဥပဒေကိုအတည်ပြုခဲ့ပါတယ်။ Wall Street ပြည်ပင်ပြောင်းလဲရေးအစီအစဉ်နောက်ဒီအီရတ်ကနေအမေရိကန်တပ်ဖွဲ့ဝင်အရေးအတွက်ကို short term အစီအစဉ်တွေကိုကြေညာခဲ့တယ်လို့စစ်ကြောရေးဆိုင်ရာမူဝါဒတွေကိုလည်းပြန်လည်စီစစ်ခဲ့ပါတယ်။သမရသက်တမ်းတစ်နှစ်ကျော်လာချိန်မှာတော့သမရဥပမာကနောက်ထပ်ဂရီကဝတ်တစ်ခုကိုလည်းအကောင့်ထဲပေါ်နိုင်ခဲ့ပါတယ်။ကျန်းမာရေးအာမခံမရှိတဲ့တမ်းပေါင်းများစွာသောအမေရိကန်ပြည်သူတွေကိုကျန်းမာရေးဆောင်ရှားမှုပေးမယ်။ဥပမာကဲလို့တည်ကြတဲ့တတချောင်ကြီးတဲ့ကျန်းမာရေးဆောင်ရှားမှုဆိုင်ရာဥပဒေကိုသမရဥပမာလက်မှတ်ရေးထိုးအတည်ပြုနိုင်ခဲ့ပါတယ်။အမေရိကန်နေအနေနဲ့ဥပမာကဲလို့ကျန်းမာရေးဆောင်ရှားမှုအစီအစဉ်နဲ့လိင်တူလက်တက်ခွင့်တရားဝင်ခွင့်ပြုပေးခဲ့တာဟာသမရရဲ့အောင်မြင်မှုတွေဖြစ်တဲ့ဆိုတာကိုကျွမ်းကျင်သူတွေကထောက်ပြကြပေမယ်ဒီကိစ္စနဲ့ပတ်သက်လို့အားလုံးဟာသိပ်ပဝင်ကြလာတာတော့မဟုတ်ဘူးလို့ Conservative Radio ဌာနက Eric Erickson ကအခုလိုပြောပါတယ
် Culturally he has
ရင်းချင်းမှုအရအချိန်ကြာကြာပြောင်းလဲနိုင်ခဲ့ပေမဲ့ဒါဟာရေရှည်မှာကောင်းမလားဆိုတာတော့ကျွန်တော်မသိပါဘူးသူတာဝန်ကုံဆုံးချိန်မှာအမေရိကန်နေရာဒီအပြောင်းလဲပေါ်မူတည်ပြီးဘယ်တော့ငါနဲ့မှမတူအောင်တစ်ဖက်နဲ့တစ်ဖက်ဆန့်ကျင်ကွဲပြားမှုတွေရှိလာပါတယ်
သမရဥပမာဘက်ကဥပဒေပြုမှုတွေကိုတတိတသန်းဆောင်ရွက်လာတဲ့အပေါ်မှာအစိုးရဘက်ကလုတ်ပိုင်ခွင့်ပေါင်ကျော်လာတယ်လို့အများစုကခန်းစားခဲ့ကြပြီးဒီအတွက်ပေးဆပ်မှုတွေလည်းရှိပါတယ်အမေရိကန်အထက်နဲ့အောက်လွှတ်တော်နေရာစလုံးမှာဒီမိုကရက်တစ်လူနည်းစုဖြစ်သွားတာကြောင့်နောက်နှစ်ပိုင်းတွေမှာတော့သမရဆောင်ရွက်လို့တဲ့အစီအစဉ်တွေတုံ့ဆိုင်ကုန်ပြီးလွတ်တော်နယ်လေသဘောထားကွဲစီခဲ့ပါတယ်သမရဥပမာရဲ့နောက်ပိုင်းသမရသက်တမ်းအပေါ်မှာအဲဒီကနေတက်ရောက်မှုတွေလည်းရှိစေခဲ့ပါတယ်။သမရဥပမာအနေနဲ့အပြောင်းလဲတွေဆန်းဆောင်နေတဲ့သမရအဖြစ်သူမျှော်မှန်းထားသလိုဖြစ်ခဲ့သလားဆိုတာနဲ့ပတ်သက်လို့လွှတ်တော်မှာလည်းတာဝန်မကင်းကြောင်းသမိုင်းပညာရှင်အေလန်လစ်ချမန်ကအခုလိုဝေဖန်ပါတယ်
I don't think he's been quite a transformational president.
သူအနေနဲ့အပြောင်းအလဲတွေလုပ်နိုင်ခဲ့တယ်လို့ကျွန်တော်မထင်ပေမဲ့သူဟာအတော်အတန်အရေးပါတဲ့သမ္မတတစ်ယောက်ပါ။ Franklin Delano Roosevelt လို့ Ronald Reagan လို့တကယ်အပြောင်းအလဲတွေဆွဲဆောင်နိုင်တဲ့သမ္မတမျိုးဘာကြောင့်မဖြစ်လဲဆိုတာကတော့အတိုက်ခံတွေကြောင့်ပါ
။လူဝင်မှုကြီးကြပ်ရေးကအစသဘာဝပတ်ဝန်းကျင်ထိန်းသိမ်းဆိုင်ရာစွမ်းရင်အစီအစဉ်အဆုံးသမ္မတဥပမာအနေနဲ့သမ္မတအမိန့်နဲ့ထုတ်ပြန်ခဲ့ရပြီးသူ့ရဲ့မူဝါဒတွေကိုအကောင့်ထဲဖော်နိုင်ရေးအတွက်လွှတ်တော်ကိုရှောင်ပြီးတော့ဥပဒေတွေထုတ်ခဲ့ပါတယ်။အမေရိကန်တက္ကသိုလ်ကနိုင်ငံရေးသိပ္ပံပညာရှင် James Tabar ကအခုလိုပြောပါတယ်
။ So he did things that were pretty controversial.
တော်လေးညင်းပေါ်စရာကိစ္စတွေကိုသူလုပ်ခဲ့ပါတယ်။တချို့လူတွေကတော့ဒီလိုဆောင်ရွက်ချက်တွေကသမ္မတရဲ့လုပ်ပိုင်ခွင့်အာဏာကိုအတိုင်းအဆမရှိချဲ့ထွင်နေတာလို့ပြောကြပါတယ်။ဒါပေမဲ့လည်းသူ့အနေနဲ့ကလည်းလွှတ်တော်ဘက်မှဘာမှဖြစ်မလာနိုင်တဲ့ခါမှဒီလိုလှုပ်ဆောင်ခဲ့ရတာဖြစ်ပါတယ
်။အခုတော့သမ္မတဥပမာရဲ့ထင်ရှားတဲ့ကျန်းမာရေးဆောင်ရှားမှုဆိုင်ရာဥပဒေအပါအဝင်ဆောင်ရွက်ချက်တွေကပြည့်ပြည့်သွားနိုင်တဲ့အနေအထားကိုရောက်နေပါတယ်။ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်မှာသမ္မတဥပမာရဲ့ဥပဒေတွေကအများပြားကိုပြောင်းလဲပြင်မယ်လို့ပြောဆိုထားတာပါ။နိုင်ငံတကာရေးရာမှာတော့သမ္မတဥပမာဟာအိုစမာဘင်လာဒင်ကိုတုတ်တင်မှုမှကြီးကြပ်ခဲ့တယ်လို့တန်တမန်ဆက်ဆံရေးကဏ္ဍအသစ်ကိုလည်းဖွင့်လှစ်နိုင်ခဲ့ပါတယ်။နှစ်ပေါင်းများစွာကွဲကွာနေတဲ့ကျူးဘားနိုင်ငံနဲ့ဆက်ဆံရေးပြန်လည်ထူထောင်ခဲ့တယ်လို့အီရန်နိုင်ငံနဲ့လည်းသမိုင်းဝင်နျူကလ িয়ার သဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ပါတယ်။ဒါပေမဲ့လည်းပစိဖိတ်ရဲဝန်းကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုကိုတော့အောင်မြင်အောင်မဆောင်ရွက်နိုင်တယ်လို့ကွာတနာမိုအချင်းစကန်ပိတ်သိမ်းမှုဂရီကဝတ်ဟာလည်းမအောင်မြင်ခဲ့ပါဘူး။စီးရီးယားအပါအဝင်အရှေ့အလယ်ပိုင်းကမတိမငြိမ်ဖြစ်မှုတွေဟာသမ္မတဥပမာရဲ့နိုင်ငံသားရေးမူဝါဒကြာရှုံးမှုရလဒ်ဖြစ်တယ်လို့ရုရှားနဲ့ဆက်ဆံရေးပြန်လည်တည်ဆောက်နိုင်ဖို့တခါတရုတ်နိုင်ငံနဲ့ပိုးပြီးတော့နီးကပ်တဲ့ဆက်ဆံရေးထူထောင်ဖို့စီစဉ်ထားတဲ့အတိုင်းဖြစ်မလာဘူးလို့အတော်များများကရှုမြင်ကြပါတယ်။ဒါပေမဲ့လည်းသမ္မတဘရက်ဥပမာအနေနဲ့သူ့ရဲ့ခြေပြန့်တဲ့ရည်မှန်းချက်တွေနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းလှုပ်ဆောင်ထားခဲ့ပြီးဖြစ်တဲ့အကြောင်းအမေရိကန်တက္ကသိုလ်ကသမိုင်းပညာရှင်အေလန်လစ်ချမန်ကပြောပါတယ
်။ Obviously he is the firstAfrican American
သူဟာပထမဦးဆုံး African American သမ္မတဖြစ်လာပေမဲ့လူမျိုးရေးဘာသာရေးလူမှုရေးအရကိုစားပြုသူတယောက်အနေနဲ့မဟုတ်ဘဲ American အားလုံးရဲ့သမ္မတအဖြစ်အုပ်ချုပ်တာဟာအရန်အရေးကြီးပါတယ်။သူဟာတကယ်စံပြတဦးဖြစ်ခဲ့ပြီးတော့နောက်ကျောင်းရာဇဝင်အပုတ်ချပြောစရာဆိုစရာမရှိသူလည်းဖြစ်တယ်လို့စိတ်ခွန်အားတက်ကြွလောင်ပြောတတ်သူလည်းဖြစ်ပါတယ်
။သမ္မတဥပမာတာဝန်ပြီးဆုံးချိန်နီးမှာတော့သူဟာ Ronald Reagan လိုလူကြိုက်များတဲ့သမ္မတမျိုးအဖြစ်အများစုကသတ်မှတ်ထားပါတယ်။သမ္မတရဲ့မူဝါဒတွေနဲ့ပတ်သက်လို့မကြိုက်နဲ့တက်ရင်နောက်မှသူ့ရဲ့မိသားစုဘဝကိုတော့ American အများစုကသဘောကျကြပါတယ်ခင်ဗျာ။
ကိုအောင်စီစဉ်တစ်ဆက်ပေးနေတဲ့သုတဆုံလင်အမေရိကန်တခွင်ကိုအခုလိုတောက်ကြနေညမှာအသင်းနားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အင်္ဂါနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါရစေ။အခုနောက်ဆုံးနားဆင်ကြရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ပေးထားပါရစေ။
ပြီးခဲ့တဲ့2016ခုနှစ်မှာပြန်ပြည့်မြဲစွန့်ရင်ကန္တဟာနှိမ့်မိန်သွားတယ်လို့ Dream လို့ခေါ်တဲ့မြမပြန်ပြည့်မြဲစွန့်ရင်အသင်းကဥအောင်မြင့်ကပြောပါတယ်။ဘာကြောင့်အခုလိုနှိမ့်မိန်သွားတယ်ဆိုတာကိုကြည့်ရအောင်ပါ။မြမနိုင်ငံမှာအစိုးရအပြောင်းအလဲမှာသိပ္ပံနဲ့ဤပညာဝန်ကြီးဌာနကိုပယ်ဖျက်လိုက်ပါတယ်။ဒါဟာပြန်လည်ပြည့်မြဲစွန့်ရင်အတွက်ဦးစားပေးပြီးလှုပ်ဆောင်တဲ့ဌာနမရှိတော့တဲ့အခြေအနေဖြစ်သွားစေတာမို့သူ့ရဲ့ကဏ္ဍဟာမှေးမိန်သွားတာလို့မြမပြန်ပြည့်မြဲစွန့်ရင်အသင်းရင်းမြအကြီးကဲဦးအောင်မြင့်ကပြောပါတယ်
။စိတ်ပန်နဲ့ဤပညာဝန်ကြီးဌာနတောင်မှမရှိတော့ဘူး။အရင်တော့စိတ်ပန်နဲ့ဤပညာဝန်ကြီးဌာနဆိုပြီးတော့ရှိပြီးတော့သူ့အောက်မှာဒီ Research and Innovation Department ဆိုတာလေ။သူတည်တနာနဲ့တည်တွင်စသစ်တည်မှုဦးစီးဌာနဆိုတာက Renewable Energy ရဲ့ Focus ထားတာ။အခုအဲ့ဒီဟာကသူ့အပြောင်းလဲမှာသိပ္ပံနည်းပညာဝန်ကြီးဌာနကို၆လိုက်ပြီးတော့ပညာရေးဝန်ကြီးဌာနထဲမှာထည့်လိုက်တာပေါ့နော်။ဒီသိပ္ပံနည်းပညာဝန်ကြီးဌာနအောက်မှာငကော Renewable Energy ဖြစ်အဓိက Focus ဖြစ်တရားဝင်တာဝန်ရှိတဲ့ဦးစီးဌာနရဲ့ role ကကျသွားတယ်။ဒီ Renewable Energy တဲ့ပတ်သက်လို့ပညာရေးဝန်ကြီးဌာနအနေနဲ့ကျတော့သူ့လေ့လာဆို Academic ပဲရှိတော့သူကအပေးမှုပေါ့ဗျာဆက်လက်ဆောင်ရွက်နိုင်မှုအခြေအနေကအတော့ကိုအားနေသွားတယ်။ Renewable Energy နဲ့ပတ်သက်ပြီးတော့နိုင်ငံတော်ရဲ့ National Education Plan ဆိုတာရှိတယ်လေ။အဲဝါဘဝဘင်္ဂဆွဲတဲ့တာနောက်ပြီးဂျိုက်ကာဆွဲတဲ့ National Region Master Plan ဆိုတာဒါတွေနဲ့သူက inline မဖြစ်တော့ဘူးမှိမ့်သွားတယ်ပေါ့ဗျာကျွန်တော်ဒါပြွင့်လင်းပြောနေအဲ့ဌာနလည်းဒီဒီ Renewable Energy ကိုတိုက်ကြည့်လိုက်ပြွာမြောက်တော့ strategic support ဖြစ်မဲ့ဒီ role ကလောလောဆယ်မှာမရှိဘူးဒီ2016မှာ
မြန်မာနိုင်ငံမှာပြန်လည်ပြည့်မြဲစွန့်ရင်နဲ့ပတ်သက်ပြီးတော့အခုလက်ရှိအခြေအနေပေါ့နော်နောက်ပြီးတော့ဒီ2016ခုနှစ်တစ်နှစ်လုံးအတွက်ဘာတွေများထူးထူးခြားခြားလုပ်နိုင်လဲအဲ့ဒါလေးသုံးသပ်ပြပါဆရာ
ပြန်ပြည့်မြဲစွန့်ရင်ပေါ့နော် renewable energy ပေါ့ဒီအရင်တော့ကဒီသိပ္ပံနဲ့ဤပညာဝန်ကြီးဌာနကဒီတိုင်းပြည်ရဲ့ပြည်ဝမြောက်အတွက် focus agency လေသူအဲ့ဒီကောင်ကကိုကပညာရေးဝန်ကြီးဌာနအောက်ရောက်ပြီးတော့သူ့ရဲ့ဌာနဖြစ်တဲ့ Department of the Research and Innovation ဆိုတာကဒီလုပ်ငန်းနဲ့ပတ်သက်လို့နိုင်ငံတော်ရဲ့ National Region Plan and Line of Train နဲ့မှာမရှိဘူးဖြစ်သွားတယ်အဲ့ဒီတော့2016အနေနဲ့ပြောမယ်ဆိုရင်တော့ပြန်ပြည့်မြဲစွန့်ရင်ကိုနိုင်ငံတော်ကပြည်ဝမြောက်ပေါ့နော်ဆောင်ရွက်တဲ့ဦးစီးဌာနရဲ့ကဏ္ဍမရှိဘဲနဲ့သူနဲ့ပတ်သက်လို့ဓာတ်ရိုက်ပြောမယ်ဆိုရင်ကျွန်တော်အခုနောက်ပေါ်လာတဲ့ကျေးလက်ဖွံ့ဖြိုးရေးဦးစီးဌာနပေါ့သူကဒီ National Education Plan ပေါ့နိုင်ငံတော်ရဲ့လျှက်စစ်မျိုးသားရေး Plan ထဲမှာသူကဒီ off grid လို့ခေါ်တဲ့ဒီမာဒါလိုင်းပြပနေရာတွေမှာမိပေးဖို့မှာသူကတာဝန်ယူထားတယ် Executive Ministry အနေနဲ့အဲတာဝန်ယူတဲ့ Ministry က Solar Home System တွေကိုကျွန်တော်တို့ဒီတနိုင်ငံလုံးမှာဒီ Solar Home System တွေကို World Bank ကနေပြီးတန်း90သူတို့အကူတာရတယ်အဲ့ဒါနဲ့သူတို့ account ဖော်နေတာရှိတယ်ကျွန်တော်တို့အမြင်ဆိုရင်တကယ် renewable energy develop ဖြစ်မဲ့ function မဟုတ်ဘူးသူကတော့ project function ဆိုတော့ဒါပေမဲ့စာစီတိုက်များနေတယ်ဒီတကယ်တော့ဆိုလာနဲ့ပေါ့နော်မီလင်းရေးစနစ်တွေပေါ်လာဖို့မှာတကယ်ပြွာမြောက်အားပေးတဲ့အနေထားတော့မတွေ့ရဘူးဒီဆက်ကြောက်မှာကျေးလက်မီလင်းရေးမှာဘွားပြန်390ကိုသုံးပြီးတော့ဝေချမ်းတဲ့သဘောပေါ့နော်ညီသူငွေနည်းနည်းပဲပါတယ်ဆိုအဲ့ဒီအစီအစဉ်ပဲရှိတယ
်။ဟုတ်ကဲ့ဆ
ရာ။ဒါနဲ့ပိုင်းကအားပေးမှုအတော်နည်းပါတယ်မရှိသလောက်ပါပဲ။ဒီရေးကြည့်တာက National Electrification Master Plan ထဲမှာ2030မှာကျွန်တော်တနိုင်ငံလုံးရဲ့ပြွာမြောက်တရားရဂိုင်းတို့မီလင်းရေး target ထဲမှာ renewable energy ကို 9% ပဲထားတယ်ဒါ2030နော်ကျွန်တော်အာဆီယံရဲ့ target ဖြစ်တဲ့2020မှာ 23% အာဆီယံ target တောင်ပမာ plan ထဲမှာမထည့်ထားဘူး။ကြောင်စကြောင်မှာတော့သူ့ရောအရန်နိုင်နေပါတယ် renewable energy နဲ့ပတ်သက်တဲ့တိုင်းတိုင်းပြည်ကပြောရမျိုးအားပေးတဲ့ရောကတော်တော်ကိုနိုင်ပါတယ
်ဟုတ်ကဲ့ပါဆရာအဲ့တော့မြန်မာနိုင်ငံမှာဒီပြန်ပြင်းပြင်းစွန့်ရင်ကနေပြန်ပြင်းပြင်းစွန့်ရင်လေးရဲရေရဲနောက်ပြီးတော့ဇီဝရဲဒီလေးမျိုးထဲမှာဘယ်ပြန်ပြင်းပြင်းစွန့်ရင်ကိုအားထားရမယ်လို့ဆရာအနေနဲ့ယူဆပါတယ
်ကျွန်တော်ကလက်တွေ့အခြေအနေကြည့်ရမယ်ဗျာကျွန်တော်တိုင်းပြည်ရဲ့ပြန်ပြင်းပြင်းစွန့်ရင်တရားစတာကျွယ်ဝမှုဟာနေစွန့်ရင်ဒီအသေးစားရေအားလျှက်စစ်တွေစွန့်ရင်နောက်တစ်ခုကဇီဝစွန့်ရင်အမတန်အားကြီးပါတယ်နောက်တစ်ခါရေရှည်လုပ်မယ်ဆိုရင်လေစွန့်ရင်လည်းကြီးပါတယ်ဂျီယိုသာမယ်လည်းရှိတယ်ပထမပြောတဲ့နေစွန့်ရင်ရေဇီဝစွန့်ရင်ရေအသေးစားရေအားလျှက်စစ်တွေကကဏ္ဍအားကြီးပါတယ်ခုနပြောတဲ့မေးခွန်းကိုလည်းဘယ်ဟာကောင်းလဲဆိုတာကျွန်တော်နိုင်ငံမှာပြောလို့မရဘူးဘယ်ဟာတနိုင်ငံလုံးမှာဒီ၃ခုလုံးကသူ့နေရာနဲ့သူပေါ့နော်သူ့နေရာနဲ့သူအဆင်ပြေတဲ့နေရာရှိတယ်နောက် renewable energy စနစ်ကတချို့ကတွဲသုံးလို့ရတယ်ဒီ hybrid system ပေါ့ တကယ်လက်တွေ့ဆိုရင် renewable energy တွေပြန်ပြင်းပြဆိုင်ဆိုတာသူကဒီစကလုံးတစ်ခုတည်းမဟုတ်ဘူးသူကနည်းပညာပါတယ်သူကစနစ်ပါတယ်နည်းပညာနဲ့စနစ်ကကဘာမှာအရန်ကောင်းနေတဲ့အတွက်ဒီ energy efficiency တို့ဒီစွိုင်းထိရောက်မှုတို့စွိုင်းတူလောင်မှုတို့ ਨੇ ပေါင်းလို့လို့ရှိရင်ကျွန်တော်နိုင်ငံမှာခုနသုံးခုလုံးอ่ะပေါ့နော်နေအားကောဒီအသေးစားရလေးစားတွေကောဇီဝအားတွေကောကအကုန်လုံးက potential လည်းရှိတယ်အလားအလာလည်းကောင်းတယ်ဟိုလက်တွေ့လည်းကြာကြာလုံနိုင်ခြေရှိပါတယ်ကျွန်တော်မှာ
ဟုတ်ကဲ့ပါရှင်အဲ့တော့တိပ္ပံနဲ့နည်းပညာဝန်ကြီးဌာနကလည်းဖြတ်သိမ်းလိုက်ပြီးဆိုတော့ဒီမြန်မာနိုင်ငံမှာဒီပြန်ပြင်းပြင်းစွန့်ရင်လည်းပေါ့နော်တကယ်လက်တွေ့အသုံးချနိုင်အောင်ဘယ်လိုတွေလုပ်ဖို့များဆရာအကြံပေးခြင်းပါလဲဆရာ
ဒါတော့အရင်ရှင်းပါတယ်ကျွန်တော်နေနဲ့ဒီကဘာပန်နဲ့ပတ်သက်တဲ့ဒီဒီဆွေးနွေးပွဲတွေနောက်တကဒီနိုင်ငံတော်နဲ့ပတ်သက်တဲ့ဆွေးနွေးပွဲတွေဒီကျေလက်ဖွံ့ဖြိုးရေးဦးစီးဌာနတို့သိပ္ပံနည်းပညာတို့မှာလုပ်ခဲ့တာဒီမှာကျွန်တော်အတိအလင်းစာတမ်းတွေနဲ့ပြောခဲ့တာရှိပါတယ်အဲ့ဒီမှာပြည်သူပါဝင်တဲ့ရိုးပါကျွန်တော်တို့ပြည်မြေဆွေးင်ကိုပြည်သူကကျွန်တော်တို့ကဒီသူ့အနေနဲ့သူလုံတာဒီအများကြီးရှိပါတယ်လွန်ခဲ့တဲ့2 decade လောက်တည်းကဘယ်ဟိုမှာဆက်အများကြီးရှိတယ်တော့ရေအားလည်းရှိတယ်နောက်တော့ဆိုလာလည်းရှိတယ်ဒါပေမဲ့လို့ဒီကဘာဖြစ်လဲဆိုတော့ဒီ private sector ကခုနလိုပေါ့နော်ကျွန်တော်တို့ဒီ IPP လို့ခေါ်တဲ့ individual power producer ပေါ့ဒီပုဂ္ဂလိကမိထွန်းပေးတဲ့လူတွေပြပရင်းနှီးတဲ့ဒါပေမဲ့ပြပနဲ့ join တို့ local မှာအသေးစားလေးတွေအဲ့ဒါတွေကိုအားပေးတဲ့ policy တွေ rules တွေ regulation တွေကမရှိပါဘူးသူရဲ့ဘက်မှာ series of workshop တွေလုပ်တဲ့အခါမှာဒီ international level national level ဒီ grassroots level မှာအဲ့ဒီအဖြေကတခုတည်းတော့အဖြေသွားတွေ့ပါတယ်နိုင်ငံတော်ကဒီ renewable energy ကိုအားပေးတဲ့လုံထုံးလုံးကြီးအဲ့အကောင့်တဲ့ပေါ်အားပေးတဲ့ဟာတွေစနစ်တွေလုံထုံးလုံးကြီးတွေအားနေတဲ့အတွက်မရှိတဲ့အတွက်မရှင်းလင်းတဲ့အတွက်အဆင်မပြေဖြစ်နေပါတယ်အဲ့ဒီမှာသာရှင်းလင်းနိုင်ငံတော်ကအားပေးလိုက်မယ်ဆိုရင် policy ရပေါ့ renewable energy ကိုအားပေးလိုက်မယ်ဆိုလို့ရှိရင်ဒီကအကောင့်တဲ့ပေါ်သူကပုဂ္ဂလိကဖြစ်မှာပါဘုရားကန္တာရဲ့အစိုးရကဒီ policy ရအားပေးမယ်နိုင်ငံသားကအဖွဲ့အစည်းတွေကနည်းပညာနဲ့ joint ဒီ development project တွေအားပေးမှုပေါ့နော်အလကားပေးတဲ့ project မျိုးကျွန်တော်နိုင်ငံတော်သိသုံးမွေမှာဟုတ်ဒီတကယ်ပြည်သူက business model အစ်နေပေါ့နော်အားပေးတဲ့ဟာတွေပေါ့နော် banking system တွေလာရင်ဒါ renewable energy ကအချိန်အုံနဲ့တိုင်းပြည်အတွက်လိုအပ်တဲ့ဒီစွမ်းအင်ကိုရောလက်တွေ့ဆင်းရဲတာတွေအတွက်ချက်ချင်းအဆင်ပြေဖို့ရောဒါအဆင်မပြေဖြစ်တဲ့နည်းပညာနဲ့အခြေအနေတစ်ခုပ
ါမြန်မာပြန်ပြည့်မြဲစွမ်းအင်အသင်း Ring ကဥအောင်မြန်မာနောက်တစ်ပတ်မှာတော့ကြေးလက်တွေမီးလင်းဖို့အတွက်ပြန်ပြည့်မြဲစွမ်းအင်ကိုဘယ်လိုအသုံးချတယ်ဆိုတာကိုဆက်ပြီးပြောပြပေးပါမယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော
်ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင် VOE ကနေအခုအတန်လှင့်ပေးနေတဲ့တနာရီစာအစီအစဉ်အစအဆုံးကိုအစီအစဉ်ပြပချင်းမြမစံတော်ချိန်ည10နာရီကနေ17နာရီအထိနားဆင်နိုင်ကြပါတယ်မနေ့ဖန်စနေနေ့မနေ့ပိုင်းအစီအစဉ်တွေကိုတော့အခုညပိုင်းမှာနားဆင်ကြရတဲ့အမျိုးသမီးကန္တာနဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုပြန်ပြီးတော့နားဆင်ကြရမှာပါရှင်ကျမတို့ရဲ့တောက်ကြနေညာပိုင်းအစီအစဉ်တွေမကြခင်အဆုံးသတ်တော့မှာပါအစီအစဉ်အဆုံးသတ်ခင်မှာတော့သတင်းအကျဉ်းချုပ်ကိုကိုရနိုင်ကတက်လှည့်ကြီးညာပေးပါအောင်မယ်ရှင
်ယူကောက်ခံအမေရိကန်သမ္မတဒေါနယ်ထရမ့်ကကာကွယ်ရေးဝန်ကြီးအဖြစ်အစိုးပြုခံထားတဲ့အငြင်းစားဗိုလ်ချုပ်ကြီးဂျိမ်းစ်မက်ဒစ်ကရုရှားဟာအမေရိကန်အတွက်အဓိကချင်းချောက်မှုကြီးဖြစ်တယ်လို့သုံးသုံးပြီးတော့အထက်လွှတ်တော်လက်နက်ကိုင်တပ်များကော်မတီမှမနေ့ကပြောလိုက်ပါတယ်ဗိုလ်ချုပ်ကြီးဟောင်းမက်ဒစ်ကအမေရိကန်အနေနဲ့ရုရှားနဲ့အပြုသဘောဆက်ဆံဖို့နှစ်တည်နဲ့ချီစူးစမ်းလာခဲ့ပြီးမယ်မဆိုစလောက်ပဲအောင်မြင်ခဲ့တယ်လို့လည်းပြောလိုက်ပါတယ်အမေရိကန်ပြည်ထောင်စုတဲကိုပြည်ဝင်ခွင့်ဗီဇာမပါဘဲဝင်ရောက်လာတဲ့ကျူဘာနိုင်ငံသားတွေကိုလက်ခံတဲ့မူဝါဒကိုအဆုံးသတ်လိုက်ပြီးဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကကြာသပတေးနေ့ကပြောကြားလိုက်ပါတယ်အမေရိကန်ပြည်ထောင်စုမှာမကြခင်ဖြစ်လာမဲ့အစိုးရအပြောင်းအလဲကနိုင်ငံကြားဆက်ဆံရေးကိုထိခိုက်မှာမဟုတ်ဘူးလို့အမေရိကန်နိုင်ငံကြားရေးဝန်ကြီးဂျွန်ကယ်ရီကဗီယက်နမ်နိုင်ငံဟိုချီမင်းတက္ကသိုလ်မှာဒီကနေ့ပြောကြားလိုက်ပါတယ်ဆီးရီးယားမြို့တော်အနီးနားကလေတပ်အခြေစိုက်စခန်းကိုအစ္စရေးကမစ်ဆိုင်းဒုံးနဲ့ပစ်ခတ်ခဲ့တယ်လို့ဆီးရီးယားကြီးတပ်ကဒီကနေ့မှထုတ်ပြန်ပြောကြားလိုက်ပါတယ်ဒမတ်စကတ်မြို့တော်နားကဒီစခန်းကိုကုလတိုက်ခိုက်မှုကြောင့်ပောက်ခွဲမှုကြီးတွေဇက်တိုက်ဖြစ်ပွားခဲ့တယ်လို့လည်းဆီးရီးယားအစိုးရတပ်ကပြောပါတယ်Human Rights Watch နိုင်ငံကလူခွင့်ရေးစောင့်ကြည့်အဖွဲ့ကြီးကကမ္ဘာမှာလူခွင့်ရေးအချိုးဖောက်ဆုံးနိုင်ငံဟာမြောက်ကိုရီးယားနိုင်ငံဖြစ်တယ်လို့ပြောလိုက်ပြီးတော့အရှေ့တောင်အာရှမှာတော့ Thailand, Philippines နဲ့ Cambodia နိုင်ငံတို့ကအဆိုးဆုံးဖြစ်တယ်လို့ပြောလိုက်ပါတယ် HRW လို့လည်းအတူကောက်ခေါ်တဲ့ဒီလူခွင့်ရေးအဖွဲ့ကြီးကကမ္ဘာလုံးဆိုင်ရာနဲ့ဆင်စီရင်ခံစာကိုမနေ့က Washington မှာထုတ်ပြန်ရမှာကုလသတ်မှတ်လိုက်တာဖြစ်ပြီးတော့မြန်မာနိုင်ငံမှာလည်းပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုတွေဆက်ရှိနေတယ်လို့ပြောပါတယ် Man U မှာကစားနေတဲ့ပြင်သစ်ကွင်းလယ်ကစားသမား Morgan Schneiderlin ကို evidence thing ကဝယ်လိုက်ပြီးဖြစ်ပါတယ်ခင်ဗျာပြောင်းရွှေ့ခြင်းဖြစ်နေပေါင်း24ဒက်နဲ့ဝယ်ခဲ့တာဖြစ်တယ်လို့သိရပါတယ်ခင်ဗျာ
January 17ရက်တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရနိုင်ခြင်းညပေးသွားတာပါ ဒီညအစီအစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့ Citric Franklin ဖြစ်ပါတယ်ရှင်။ကျွန်မကတော့ခွာညိုပါ။ VO American တိုင်းရဲ့စနေနေ့မနက်ဖက်အစီအစဉ်တွေကိုလှိုင်းလိုမီတာ32 40 49တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်။သောရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VO ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.